Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30 နဲ့ 50 တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတရဲ့နောက်ဆုံးထုတ်ပြန်ထားတဲ့ခီးသွလာခွင့်တမ်းမြစ်ချက်ကိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပါပြီ။ဖိလစ်ပိုင်ရဲ့မွေးရဆေးဝါးတိုက်ဖျက်ရေးလုပ်ငန်းမှာရဲတပ်ဖွဲ့ပြန်လည်ပါဝင်ဖို့သမ္မတကဒီကနေ့ညွှန်ကြားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တည်တင်းတွေပြည်နာဆင်ကြရမယ့်တည်င်းလွားတွေထဲမှာတော့
Given all of this, can anyone rule out that elements of genocide may be present?
ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်ရေးမဟာမင်းကြီးပြောသွားတာပါပြည်စုံကိုသတင်းတွေပြည်မှာနားဆင်ကြရပါမယ်ဒါအပြင်ရခိုင်ပြည်နယ်ရေးကုလသမဂ္ဂဌာနချုပ်မှာဆွေးနွေးသွားတဲ့အခြေအနေပေါ်တုတ်ပြန်ချက်တွေတခါရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ရဲ့ဆောင်ရွက်ချက်နောက်ဆုံးအခြေအနေတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိကြီးထိုက်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြဋ္ဌာန်းထားတဲ့ခီးသွလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးနေမှာတရားရင်ဆိုင်နေရမှုအတွင်ကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုရင်သမ္မတထရန့်အတွက်တော့အောင်ပွဲရလိုက်တာပါတရားရုံးချုပ်တရားသူကြီး9ဦးအနက်9ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်ကန့်ကွက်သူ2ဦးတို့ကတော့ခီးသွလာခွင့်ပိတ်ပင်ကန့်သတ်မှုကိုအပြည့်အဝကျင့်သုံးခွင့်ပြုမဲ့အပေါ်ကန့်ကွက်တာပါဘာကြောင့်အခုလိုဆုံးဖြတ်ရတယ်လဲဆိုတာကိုတော့တရားရုံးချုပ်ကမထုတ်ပြန်ပါဘူး။ခီးသွွားလာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးသွွားအများစုကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါ။ဒီနိုင်ငံတွေကတော့ Chad, Iran, Libya, မြောက်ကိုရီးယား, Somalia, Syria, Venezuela နဲ့ရင်းမြစ်နိုင်ငံတို့ဖြစ်ပြီးအခုတားမြစ်ခံရတဲ့၈နိုင်ငံထဲမှာ Muslim အများစုနေထိုင်တဲ့နိုင်ငံ၆ခုပါဝင်တာဖြစ်ပါတယ်။Maryland နဲ့ Hawaii ကအောက်တရားရုံးတွေကတော့ဒီခီးသွလာခွင့်တားမြစ်မှုကိုကျင့်သုံးဖို့တားမြစ်ထားတာဖြစ်ပါတယ်ရှင်
။ရုရှားနိုင်ငံထဲမှာရှိတဲ့ American ပြည်ထောင်စုရဲ့သတင်းမီဒီယာဌာန၉ခုကိုပြည်ပအစိုးရအတွက်လုပ်ငန်းဆောင်ရွက်ပေးနေတဲ့အဖွဲ့တွေဖြစ်ရုရှားတရားရုံးဝန်ကြီးဌာနကသတ်မှတ်လိုက်ပြီးတော့ဒီထဲမှာ VOA American အသံလည်းပါဝင်ပါတယ်။ဥပဒေရဲ့တည်ရောက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြီးခဲ့တဲ့လမှာအသီးပိအကြောင်းကြားချင်းခံရတဲ့ Radio Free Europe, Radio Liberty နဲ့လက်အောက်ခံချအဖွဲ့တော်များများကိုလည်းရုရှားတရားရေးဌာနကနောက်ပိုင်းမှာထည့်သွင်းသတ်မှတ်လိုက်တာပါ။တရားရေးဌာနရဲ့သတ်မှတ်ချက်အသစ်ထဲမှာရုရှားနိုင်ငံမှာရှိတဲ့သတင်းဌာနအပေါ်ကန့်သတ်ချက်တွေပို့ပြီးတော့ထည့်သွင်းထားလိုက်မယ်လို့ဖော်ပြထားတယ်လို့ RFEL ဥက္ကဋ္ဌ Tom Kang ကကြေညာချက်ထုတ်ပြန်ပါတယ်။ဘယ်လိုကန့်သတ်ချက်တွေဖြစ်မလဲဆိုတာကိုတော့အပြည့်အစုံမသိရသေးဘူးလို့ပြောပါရယ်။ဒါပေမဲ့လည်းသတင်းဌာနအနေနဲ့ရုရှားပြည်သက်အတွက်တိကျမှန်ကန်တဲ့သတင်းတွေကိုသတင်းစာပညာအတိုင်းဆက်လက်တင်ပြသွားမယ်လို့ကတိပြုပြောဆိုပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံရဲ့ချားကငွေကြေးထောက်ပံ့တဲ့သတင်းမီဒီယာအဖွဲ့တွေကိုနိုင်ငံရဲ့ချားအဖွဲ့တွေဖြစ်သမတ်ကြောင်းဥပဒေကိုနိုဝင်ဘာလအလမတ်ရေးထိုးခဲ့တာပါ။ရုရှားအစိုးရကရမငွေထောက်ပံ့ထားတဲ့အာတီရုပ်တံသတင်းဌာနကိုအမေရိကန်ပြည်ထောင်စုမှအလားတူမှတ်ပုံတင်ဖို့အမေရိကန်အစိုးရကသတ်မှတ်ခဲ့တဲ့အတွက်ဒီပြဋ္ဌာန်းချက်အစ်စ်နဲ့အတိအကျတံပြန်လိုက်တာဖြစ်တယ်လို့ရုရှားအရာရှိတို့ကပြောပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းအပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့မှာပြောဆိုပါတယ်။ပူချုပ်ကြီးဖလင်းအတွက်စိတ်မကောင်းဖြစ်ရတယ်လို့လဲအမေရိကန်သမ္မတကသတင်းတောက်တွေကိုပြောခဲ့ပါတယ်။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမစ္စတာဖလင်းကပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူနဲ့အမေရိကန်ဆိုင်ရာရုရှားသံမတ်ကြီးတို့ကြားအဆက်အသွယ်နဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗျူရို FBI ကိုလိမ်ညာခဲ့ကြောင်းပြီးခဲ့တဲ့တောက်ကြာနေ့မှာဝန်ခံခဲ့တာပါ။သမ္မတရွေးကောက်ပွဲပြိုင်ပွဲဟီလာရီကလင်တန်နိုင်ငံကြီးဝန်ကြီးတာဝန်ယူစဉ်ကာလအတွင်းပုဂ္ဂလိကအီးမေးလ်စာပါအသုံးပြုတဲ့ကိစ္စနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်ထွက်ဆိုချက်တွေနဲ့ Mr. Flynn ရဲ့ FBI အပေါ်လိမ်ညာမှုတွေကိုသမ္မတထရန့်ကနှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ FBI ကိုအကြိမ်ပေါင်းများစွာလိမ်ညာခဲ့တဲ့ Hillary Clinton ကဘာမှမဖြစ်ဘဲလိမ်ညာခဲ့တဲ့ Flynn ကိုကြတော့သူ့ဘဝကိုပါဖျက်ဆီးပစ်လိုက်ကြတဲ့ဒီကိစ္စကရှက်စရာကောင်းတယ်လို့သမ္မတထရန့်ကယူထားပြည်နယ်ကိုသွားဖို့အင်ဂျီရောကနေထွက်ခွာစင်မှာပြောဆိုခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပဲထိန်သက်ဒုံးကျည်ဆန္ဒမှုစီစဉ်ရအပေါ်တင်းမာမှုတွေရောကြရေးဆောင်ရွက်ဖို့ကုလသမဂ္ဂရဲ့အစီအမံတာဝန်ရှိသူတဦးမြောက်ကိုရီးယားကိုဆက်ရောက်သွားပြီးဖြစ်ပါတယ်။ကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ် Jeffrey Flatman ဟာတရုတ်နိုင်ငံဘီဂျင်းမြို့တော်ကိုတထောက်ဝင်ရောက်ပြီးတော့နောက်တနေ့ဒီကနေ့အင်္ဂါနေ့မှာမြောက်ကိုရီးယားနိုင်ငံပျိုယန်မြို့တော်ကိုသွားရောက်တာပါ။2010ပြည်နှစ်ကကုလသမဂ္ဂရဲ့အရင်နိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ် Lin Pesco ရဲ့မြောက်ကိုရီးယားခီးစဉ်နောက်ပိုင်းကုလအစီအမံတာဝန်ရှိသူတဦးရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ Mr. Flatman ရဲ့ခီးစဉ်တွင်မှာတော့မြောက်ကိုရီးယားနိုင်ငံချားယဝန်ကြီး Ri Yong Ho နောက်ဒုတိယဝန်ကြီးချုပ် Park Myung Kaok တို့နဲ့တွေ့ဆုံပြီးတော့နှစ်ဖက်အကျိုးသူကိစ္စရပ်တွေနဲ့ဆိုရင်ချက်တွေကိုဆွေးနွေးမှာဖြစ်ပြီးတောက်ကြနေမှာခီးစဉ်အဆုံးသတ်မယ်လို့ကုလပြောခွင့်ရ Stephanie Juristic ကပြောပါရယ်အမေရိကန်ပြည်မကြီးအထည်အရောက်ပြစ်နိုင်တဲ့တိုက်ချင်းပြစ်ပက်ဒင်တန်ဒုံးကြီးတစ်ကိုအောင်အောင်မြင်မြင်ဆန်းသတ်နိုင်ခဲ့ပြီလို့မြောက်ကိုရီးယားဘက်ကကြေညာခဲ့ပြီးသတင်းတစ်ပတ်အတွင်းမှာပဲကုလအစိုးရတာဝန်ရှိသူတို့ရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာပါတည်ဆန်းသတ်မှုကြောင့်မြောက်ကိုရီးယားနဲ့အမေရိကန်ကြားပိုးပြီးတော့တင်မာစေခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကအကြီးမားဆုံးလှေကြောင်းစီရေးလေ့ကျင့်မှုကိုမနေ့တနင်္လာနေ့ကစတင်လိုက်ချိန်နဲ့တပြိုင်တည်းမှာပဲကုလအစိုးရတာဝန်ရှိသူရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့မူရစေဝါတိုက်ဖျက်ရေးလုပ်ငန်းမှာရဲတပ်ဖွဲ့ရဲ့အခမ်းကဏ္ဍပြန်လည်ပါဝင်ဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကညွှန်ကြားလိုက်ပါတယ်။ဖိလစ်ပိုင်မူရစေဝါနှိမ့်နှင်းရေးအေဂျင်စီကိုရဲတပ်ဖွဲ့ကပံ့ပိုးဆောင်ရွက်ဖို့အမိန့်ညွှန်ကြားချက်ကိုသမ္မတဒူတာတေးလက်မှတ်ရေးထုတ်လိုက်ကြောင်းသမ္မတရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာ6လအတွင်းမူရစေဝါကင်းရှင်းသွားစေရမယ်ဆိုတဲ့ဂရိကဝတ်နဲ့2016ခုနှစ်ဇွန်လသမ္မတရာထူးလက်ခံရယူပြီးတဲ့နောက်အသက်82နှစ်အရွယ်သမ္မတဒူတာတေးကမူရစေဝါနှိမ့်နှင်းရေးကိုစတင်ခဲ့တာပါ18လကြာမူရစေဝါနှိမ့်နှင်းရေးဆောင်ရွက်မှုအတွင်းလူပေါင်း 4,000 နဲ့ 9,000 ကြာတည်ဆုံးခဲ့ရပြီးလူခွင့်ရေးဆိုင်ရာအဖွဲ့တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ရဲတပ်ဖွဲ့ဟာတရားဥပဒေမဲ့တပ်ဖြတ်မှုတွေလုပ်နေတာလို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲကြတာပါ18လကြာမူရစေဝါနှိမ့်နှင်းရေးဆောင်ရွက်ချက်တွေအတွင်းရဲတပ်ဖွဲ့ပါဝင်ဆောင်ရွက်မှုကိုနှစ်ကြိမ်တိုင်တိုင်သမ္မတဒူတာတေးကဖယ်ရှားခဲ့ပါတယ်။မူရနှိမ့်နှင်းရေးတာဝန်ရှိသူတွေလက်ချက်နဲ့တောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တဦးပြန်ပေးဆွဲတပ်ဖြတ်ခံရမှုဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတစ်ကြိမ်နောက်စေချောသက်3ယောက်ရဲရဲဆက်ဆက်တပ်ဖြတ်ခံရပြီးတဲ့နောက်လမ်းပေါ်ထွက်ဆန္ဒပြမှုတွေအထိဖြစ်ခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလကဒုတိယတစ်ခါထပ်ပြီးတော့ဖယ်ရှားခဲ့တာပါသမရဒူတာတေးရဲ့မူရင်နှိမ့်နှင်းမှုအပေါ်ပြည်ရင်းပြည်ပကဝေဖန်ရှုတ်ချမှုတွေကြီးထွားလာပြီမယ်လို့လဲဖိလစ်ပိုင်ပြည်သူတွေကြားမှာတော့သမရရဲ့ဆောင်ရွက်ချက်အပေါ်ကြဲကြဲပြန့်ပြန့်ထောက်ခံကြောင်းစစ်တမ်းတွေကဖော်ပြနေပါတယ်ရှင
်ရီမင်သမရဟောင်းအလီအဗ်ဒူလာဆလာနဲ့သူရဲ့မဟာမိတ်တွေကိုဟူသီသဘုံတို့ကတပ်ဖြတ်လိုက်ပြီးတဲ့နောက်မြို့တော်ရင်အကြမ်းဖက်မှုတွေတိုးလာနေပြီးနောက်တနေ့မှာပဲရီမင်နိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကအချင်းနှင့်အရေးအကကုလအလုံးစုံရေးကောင်စီထံတင်ပြဖို့ရှိနေပါတယ်သမရဟောင်းဆလာအသက်ခံရတဲ့အတွက်နိုင်ငံရေးအပေါ်ကြေရိုက်မှုတွေရှိလာနိုင်တဲ့အကြောင်းကုလကိုယ်စားလှယ်ဣစမေအောက်ချစ်အမက်ကပြောကြားဖို့မျှော်လင့်ရတယ်လို့ကုလပြောခွင့်ရစတီဖန်ဂျူရက်စ်ကသတင်းထောက်တွေကိုပြောပါရယ်2014ကဆလာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်လူပေါင်း10,000ကျော်တိုက်ဆုံခဲ့ရပြီဖြစ်တယ်လို့တမောင်းမြတ်စွာသောအရတားတွေလည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးကြီးလိုအပ်နေပါရယ်အဖြစ်ခရရဆဲဖို့ကုလအနေနဲ့ဂျာဝန်ညှိနှိုင်းပေးဖို့အစဉ်သင့်ရှိနေပါတယ်လို့ကုလပြောခွင့်ရသူကဆိုပါရယ်အရတားတွေအကူအညီချဖို့အတွက်အဖြစ်ခရရဆဲဖို့ယီမန်နိုင်ငံဆိုင်ရာကုလသမဂ္ဂအကြီးအကဲဂျီမီမက်ဂိုးလ်ဒရစ်ကလည်းအင်္ဂါနေ့မှာတောင်းဆိုလိုက်ပါရယ်
လေဗနွန်ဝန်ကြီးချုပ်ဆာအက်ဟာရီရီကယာဒုကာနှုတ်ထွက်ထားတာကိုတရားဝင်ပေးဖြတ်လိုက်ပါတယ်။ပြိုင်ဘက်နိုင်ငံရေးပါတီတွေနဲ့သဘောတူညှိနှိုင်းနိုင်ခဲ့ပြီးတဲ့နောက်မှာအခုလိုနှုတ်ထွက်မှုကိုရုတ်သိမ်းလိုက်တာပါ။အစိုးရအစီအဝေးအပြီးဒီကနေ့အင်္ဂါနေ့မှာဝန်ကြီးချုပ်ဟာရီရီကအခုလိုကြေညာတာဖြစ်ပြီးအစိုးရအဖွဲ့ဝင်တွေအနေနဲ့ဒေတာရင်းပဋိပက္ခတွေနဲ့ကင်းကင်းနေဖို့သဘောတူခဲ့ကြကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့လကဝန်ကြီးချုပ်ဟာရီရီကယာရုကနှုတ်ထွက်မယ်လို့ဆော်ဒီအာရေဗျနိုင်ငံမှာကြေညာခဲ့ပြီးဆော်ဒီမှာပဲဆက်ပြီးတော့နေထိုင်ခဲ့တာကြောင့်အဖမ်းခံထားရသလားဆိုပြီးတော့လည်းခမန်းချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်နိုင်ငံရေးပြည်ပခအသွင်ဖြစ်ခဲ့ပါတယ်
။အမေရိကန်နိုင်ငံချားယဝန်ကြီး Rex Tillerson ဟာ Belgium, Austria နဲ့ပြည်နယ်နိုင်ငံကိုတည်တည်တပတ်အတွင်းသွားရဖို့ရှိပြီးတော့အဲ့ဒီခီးစဉ်အတွင်းနေတိုးတပ်ဖွဲ့အပေါ်အမေရိကန်ပြည်ထောင်စုရဲ့တမ်နီလိုခိုင်မာတဲ့ထောက်ခံမှုကိုအခိုင်အမာပြောကြား ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ဒီကလတော့အတွင်းသမ္မတအင်ပီရောကဝန်ကြီးတီလက်ဆန်ကိုအမေရိကန်ဖို့ထောက်လှမ်းရေးဘီရို CIA အကြီးအကဲမိုက်ပွန်ပြိုနဲ့စာတော်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းထဏအတော်များများရဲ့ပြောကြားချက်ဟာအယျစရာကိစ္စဖြစ်တယ်လို့တီလက်ဆန်ကပြောဆိုခဲ့တယ်လို့ပဲသမ္မတထရမ်ကလည်းမစ္စတာတီလက်ဆန်နိုင်နဲ့မကြခင်ကလအတွင်းအလောက်ကထွက်သွားအောင်မဟုတ်ဘူးလို့ Twitter မှာရေးပါတယ်။မစ္စတာတီလက်ဆန်ရဲ့ရာထူးနေရာမတိမငြိမ်ဖြစ်နေပြီဆိုတဲ့ထင်မြင်ယူဆချက်တွေကိုနီတိုးအဖွဲ့အတွင်းရင်မှုချုပ် Jens Stoltenberg ကတင်းနှင်းလာနေမှာပယ်ချလိုက်ပြီးတော့ဒါအယုံလွဲဖို့လှောက်ဆောင်ချက်သားဖြစ်တယ်လို့ပြောပါတယ်
။တရုတ်နိုင်ငံရှန်တောင်းပြည်နယ်အရှေ့ပိုင်းဝိုင်ဟိုင်းမြို့ကမ်းလွန်ပင်လယ်ပြင်မှာမနေ့တနင်္လာနေ့တုန်းကတင်းမောနှင်းမြုပ်မှုကြောင့်မြန်မာတင်းမောသား9ဦးကိုကဲတင်နိုင်ခဲ့ပေမဲ့3ဦးပျောက်ဆုံးနေတယ်လို့တရုတ်နိုင်ငံပိုင်းရှင်ဝါသတင်းကဖော်ပြပါတယ်။ရှန်ဟိုင်းတင်းမောကတောင်ကိုရီးယားနိုင်ငံဘူဆန်ကနေတရုတ်နိုင်ငံရှန်တောင်းပြည်နယ်ရန်တိုင်းကိုခုံမောင်းလာတဲ့ခီးစဉ်အတွင်းလေပြင်းကြောင့်နှင်းမြုပ်ခဲ့တာလို့လည်းသတင်းမှာဖော်ပြပါတယ်။တင်မောပေါ်မှာမြန်မာတင်မောသား10ဦးလိုက်ပါလာခဲ့တာပါတရုတ်ရေတပ်နဲ့ပုဂ္ဂလိကပိုင်းတင်မောတွေကနေတင်မောသား9ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့လို့3ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ရှင် Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုမှတ်တမ်းကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်မြောက်ပိုင်းပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကလူအခွင့်ရေးအခြေအနေတွေကိုအသေးအကြာစောင့်ကြကြည့်ရှုနိုင်ခြင်းမရှိဘဲနဲ့တော့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ဖို့ဆိုတာမဖြစ်သင့်ဘူးလို့ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးကပြောလိုက်ပါတယ်ရခိုင်မြောက်ပိုင်းပြည်ပခါအတွင်းကလူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာပြောသွားတာပါအစည်းအဝေးတက်ရောက်လာတဲ့မြန်မာတန်အမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစည်းအဝေးဆောင်ရွက်ထားမှုတွေကိုရှင်းပြတယ်လို့အခိုင်အမာမရှိတဲ့စွပ်စွဲချက်တွေကြောင့်အခြေအနေအပေါ်အမှန်အတိုင်းသုံးသပ်နိုင်ဖို့ခက်လိမ့်မယ်လို့ပဲသတိပေးသွားပါတယ်။ဒီအစည်းအဝေးသတင်းကိုတော့စောင့်ကြည့်သတင်းယူနေတဲ့ကိုသားညိုကပြောပြပေးမှာပါရှင်
။မြမအီနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်းဆိုချက်နဲ့ဒီကနေ့မှခေါ်ယူတဲ့ဒီကုလသမဂ္ဂလူခွင့်ကောင်စီအထူးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေရဲ့လူခွင့်ချိုးဖောက်ခံမှုအခြေအနေနဲ့လက်ရှိသူတို့ကြုံနေရတဲ့အကျပ်တဲတွေအပြင်ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေကိုပါကုလသမဂ္ဂကြီးတန်းအရာရှိတွေနဲ့အဖွဲ့ဝင်နိုင်ငံကိုယ်စားလှယ်တွေကဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကဒီကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်လက်စုဆောင်ရေးဖွဲ့မြန်မာနိုင်ငံတည်းကိုဝင်ရောက်စစ်ဆေးခွင့်မရတာအခြားနိုင်ငံတကာအဖွဲ့အစည်းတွေရခိုင်မြောက်ပိုင်းအခြေအနေကိုလွတ်လွတ်လပ်လပ်သွားရောက်စစ်ဆေးခွင့်မရတာတွေကြောင့်အဲ့ဒီကလူခွင့်အခြေအနေတွေပေါ်စိုးရိမ်မကင်းဖြစ်နေကြတာတွေ့ရပါတယ်။မြန်မာအာဏာပိုင်အနေနဲ့ဖုံးကွယ်ထားစရာမရှိဘူးဆိုလို့ရှိရင်တိကျလွတ်လပ်တဲ့စောင့်ကြည့်ရေးအဖွဲ့တွေတွားရောက်တာကိုဘာမှထိတ်လန့်နေစရာမလိုဘူးလို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်ကပြောပါတယ်။အကြမ်းဖက်မှုတွေထပ်မံမဖြစ်လာဖို့နဲ့အဲ့ဒီဒေသအပေါ်နိုင်ငံတကာယုံကြည်မှုတွေရလာဖို့ဆိုရင်တော့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုရမှာဖြစ်ပြီးတော့လူခွင့်အခြေအနေတွေပေါ်စောင့်ကြည့်နိုင်ခြင်းမရှိဘူးဆိုရင်ဒုက္ခသည်တွေပြန်ဖို့ဆိုတာလည်းမဖြစ်သင့်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ
် It must be unequivocally clear that no repatriation of any refugees should occur
ဒုက္ခသည်တွေအနေနဲ့နေရာမှာဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လည်နေနိုင်ဖို့ဆိုတာအဲ့ဒီဒေသလူခွင့်ရေးအခြေအနေကိုစောင့်ကြည့်နိုင်မှုမရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာရှင်းပါတယ်တုံလုံးစရာဒီအဖြစ်ပြက်တွေအပေါ်မှာအပေါ်ယံဟန်ပြပြီးအလျင်မြန်ဖြည့်ရှင်းတာမျိုးကိုလက်ခံဖို့မဖြစ်ပါဘူးစိုးစိုးဝါးဝါးခွဲခြားဆက်ဆံမှုတွေနဲ့နောက်တစ်ချိန်ပြန်ပြီးအကြမ်းဖက်မှုတွေကိုပြန်ဦးတည်ပြီးလူတွေနောက်ထပ်ထွက်ပြေးရတာမျိုးပဲဖြစ်လာစေမှာပါ
ဒါကြောင့်လည်းပဲရခိုင်မြောက်ပိုင်းအခြေအနေတွေအဖြစ်ပြက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ကုလသမဂ္ဂအထူးထွေညီလာခံကနေပြီးတော့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးဒီလူခွင့်ရေးကောင်စီဘက်ကနေအကြံပြုဆုံးဖြတ်ဖို့ကိုလည်းလူခွင့်ရေးမဟာမင်းကြီးကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပါတယ်။ပြီးခဲ့တဲ့ရခိုင်မြောက်ပိုင်းစစ်ဆင်ရေးအတွင်းလူမျိုးရေးတပ်ဖွဲ့တွေကရူရင်ဂျာရီအပေါ်လူခွင့်ရေးချိုးဖောက်မှုတွေအပြင်ဒီလူအတိုင်းဝိုင်းအနေနဲ့သူတို့ကသူတို့တတ်မှတ်ခေါ်ဝေါ်တဲ့ရူရင်ဂျာဆိုတဲ့နာမည်ကိုပါတုံ့နှုံးခွင့်မပေးတာဟာအင်မတန်လူကျင့်ဝတ်မညီတဲ့ရှက်ဖွယ်ကိစ္စဖြစ်တယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကဝေဖန်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်လက်စုဆောင်ရေးအဖွဲ့ခေါင်းဆောင်မာဆူကီဒရူစမန်နဲ့ဒီလိမ္မာဆိုင်ရာကြံဖတ်မှုနဲ့ပတ်သက်လဲကုလသမဂ္ဂအထူးကိုယ်စားလှယ်တို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရူဟင်ဂျာဒုက္ခသည်တွေစခန်းတွေမှာသူတို့တွေ့ကြုံမြင်ခဲ့ရတဲ့အခြေအနေတွေနောက်ရူဟင်ဂျာဒုက္ခသည်တွေလူခွင့်ချိုးဖောက်ခံရမှုတွေကိုတင်ပြခဲ့ပါတယ်။မြန်မာတာမကြီးဦးထင်လင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှိမ့်နိုင်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုရှင်းလင်းပါတယ်။နှစ်နိုင်ငံကြားပူးတွဲအလို့အဖွဲ့ဖွဲ့စည်းနိုင်ဖို့ဆောင်ရွက်နေပြီးတော့လာမယ့်နှစ်လအတွင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်တွေအနေနဲ့ဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့လည်းသူတို့အသင့်ရှိတဲ့အကြောင်းမြန်မာအတမကြီးကတုံ့ပြန်ပါတယ်။ဒါပေမဲ့လို့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဒုက္ခသည်တွေအနေနဲ့သူတို့ကိုပြောခိုင်းတာသူတို့ဖြစ်ချင်တာမျိုးတွေကိုလူဟာဆွဲပြောနေရဆိုပြီးတော့ခြေပပါတယ်။မခိုင်မာတဲ့ဆွဆွဲချက်တွေကြောင့်အခြေအနေတွေဟာပိုဆိုးမယ်ဆိုတာကိုလည်းတမကြီးကသတိပေးခဲ့ပါတယ
်။ In the course of simple social interviews people will say what they wanted to believe
လူတွေကိုတွေ့ဆုံမင်းမြန်ထားတယ်မှာလူတွေကသူတို့ထင်တာတွေနဲ့တချို့ကသူတို့ကိုပြောခိုင်းတာတွေကိုပြန်ပြောကြပါလိမ့်မယ်အခ ခိုင်မာထောက်ထားမရှိတဲ့ဆွဆွဲချက်တွေဟာလူတွေကိုထင်အောင်ထင်မှားဖြစ်စေပြီးတော့ချင်းနမငူသုံးသက်ဖို့ခက်ခဲပြီးအမှန်တရားနဲ့လည်းဝေးကွာသွားနိုင်ပါတယ
်ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့ရခိုင်ပြည်သားကိုတော်ရစစ်ဆေးနိုင်ခြင်းမရှိတာကြောင့်အခြေအနေတွေကိုလုံးဝဆန်းစစ်ဖို့စောင့်ကြည့်ဖို့ဆိုတာခက်ခဲနေတယ်လို့ပြောပါတယ်ဒါပေမဲ့လို့ရိုဟင်ဂျာတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေဟာဆယ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီလို့ထောက်ပြပါတယ်ရိုဟင်ဂျာတွေအပေါ်ရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာခွဲခြားဆက်ဆံတာနှိမ့်ဆက်ညှဉ်းပန်းတာရွာတွေကိုအတင်းကျပ်ရွှေ့ပြောင်းတာစတဲ့အခြေအနေတွေကိုကြည့်မယ်ဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုတွေမဖြစ်ဘူးဆိုတာကိုဘယ်သူကညင်းနိုင်မလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ
် Given all of this can anyone
ကျွန်တော်တို့ခွင့်ရချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုမရှိဘူးလို့ဘယ်သူပြောနိုင်မလဲဒီစကလုံးသုံးနှုတ်မှုကိုတော့တရားဝင်အားဖြင့်တရားရုံးတစ်ခုကနေနောက်ဆုံးဆုံးဖြတ်အတည်ပြုပေးရမှာပါဒါပေမဲ့အခြေအနေတွေဟာစိုးရိမ်စရာအလွန်ကောင်းပြီးဒီလိုဖြစ်နေပြီဆိုတာအတည်ပြုနိုင်ဖို့အခြေအနေရှိဖို့လိုနေပါပြီ
ရခိုင်မြောက်ပိုင်းကအဖြစ်ပြက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုမြန်မာဘက်ကလက်ခံဖို့နဲ့အပြစ်ကျူးလွန်သူတွေကိုအရေးယူကန့်တွယ်ရဖို့ဆိုတာတွေကိုအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေကဒီဆင်းရဲဘက်မှာဆွေးနွေးခဲ့ပါတယ်မြန်မာအင်းနီးချင်းတရုတ်နိုင်ငံကတော့အချင်းတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြက်တွေကိုနားလည်ပြီးတော့တစ်ဖက်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်တော့ဝင်ဖို့အချင်းတွေကိုလည်းသူတို့အနေနဲ့သိရှိတဲ့အကြောင်းပြောပါတယ်ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့အနေနဲ့အစိုးပြုချက်3ရက်နှစ်ဖက်ဆွေးနွေးကိုစူပြုထားတယ်လို့ဆိုပါတယ်အခုဒီကျင်းပနေတဲ့လူခွင့်ရဲ့ထူးညီလာခံပြီးမှတော့လူခွင့်ကောင်စီရဲ့တရားဆုံးဖြတ်ချက်တရက်ထွက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
ကိုသားညိုစူးစီတင်ပြခဲ့တာပါရှင်တစ္ဆက်ထမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီဒေသမှာလူခွင့်ရဲ့ချိုးဖောက်မှုတွေမရှိဘူးဆိုတာပြတ်တရားရောက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတူကပြောပါရယ်ရခိုင်ပြည်နယ်မှာလူခွင့်ရဲ့ချိုးဖောက်မှုတွေတကယ်ရှိမရှိအသေးချာလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကဒီကနေ့ပြောဆိုလိုက်တဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါ။ဒါမှမဟုတ်လူခွင့်ရေးအတွက်အမခံချက်ရှိမဲ့အစိုးရရန်နေရာတွေမရှိဘူးဆိုရင်ရခိုင်ပြည်နယ်မှာနောက်ထပ်အကြမ်းဖက်မှုတွေပေါ်ပေါက်လာနိုင်တယ်လို့လူခွင့်ရေးအဖွဲ့ကထောက်ပြကြပါတယ်။ဒီအကြောင်းပြေစုံကိုကိုညံဝင်းအောင်ကတင်ပြမှာပါရှင
်။ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေတကယ်ရှိမရှိဆိုတာအသေးချာလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇိုင်ယက်အယ်ဟူစိန်ကဂျနီဗာမြို့မှာဒီကနေ့ကျင်းပတဲ့လူ့အခွင့်အရေးကောင်စီအထူးအစည်းအဝေးပွဲမှာပြောကြားသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီရခိုင်ဒေသမှာလူ့အခွင့်အရေးချိုးဖောက်မှုတွေမရှိဘူးဆိုတာပြသရာရောက်တယ်လို့ရခိုင်ဒေသပြန်လည်ထူထောင်ရေးနဲ့ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတဲ့လူဝင်မှုကြီးကြပ်ရေးလူမှုဝန်ထမ်းနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်မြန်မာနိုင်ငံကလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတယ်ဒီရခိုင်မြောက်ပိုင်းကလူတွေအဲ့တော့ဒီနိုင်ငံမှာနေသွားတဲ့လူတွေကိုဆိုရင်ပြန်လည်ခံဖို့တာဝန်ရှိရဲဒါကြောင့်မလို့ပြန်လည်ခံဖို့ချက်ချင်းပဲဆုံးဖြတ်တယ်ပြန်လည်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ်အဲ့တော့လုပ်နေတာလည်းနှစ်နိုင်ငံသဘောတူ agreement လည်းရပြီးပြီအကောင့်ထဲဖော်တာလည်းစနေပြီဆိုတော့အခုဘာခွင့်ရေးမှချိုးပေါက်တာမရှိဘူးလေ။ဦးထွက်သွားတယ်ပြန်ခေါ်ပြန်လက်ခံတယ်လေ။နောက်တော့သဘောတူညီချက်ထဲမှာလည်းအခွင့်အရေးတွေအားလုံးကိုပေးလို့ရနိုင်တဲ့ဟိုသဘောတူညီချက်တွေအကုန်ပါပြီးသားလေ။ဆိုတော့လက်ခံမှုတဲ့စခန်းတွေအဟောင်းတွေလည်းရှိတယ်။အခုအစ်စ်ထက်လောက်တာလည်းရှိတယ်။ဒီကုန်းလာလာရင်တနေရာတောင်ပြိုလက်ဝဲဒါပြောပြီးပြီ။ရေလန်းလာရင်ငခူရ။ငခူရရောတောင်ပြိုလက်ဝဲရောမှာအဆောက်အဦတွေပြုပြင်ခြင်းအစ်စ်တီထောက်ခြင်းများကိုဆောင်ရွက်နေတယ
်။ရခိုင်ဒေသမှာရင်းညာဒုက္ခသည်တွေကိုပြန်လေလက်ခံနေရခြားရာပြုံနဲ့မလွန်လောက်သေးပဲရေရှည်မှာအကျန်းဖက်မှုတွေပြန်ပေါ်မလာနိုင်အောင်လူအခွင့်ရေးချိုးဖောက်မှုရှိမရှိဆိုတဲ့စောင့်ကြည့်လေ့လာအရေးယူနိုင်မဲ့ရန်နေရာမျိုးရှိဖို့လိုတယ်လို့ညီမချင်းမြန်မာလူအခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်နေမီဒေတာအတွင်းမှာတရားဥပဒေစိုးမိုးရေးလူခွေကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ရန်နေရာတွေကိုမထူထောင်နိုင်လို့ရှိရင်ဒုက္ခသည်တွေပဲဖြစ်ဖြစ်ဒေတာခံတွေပဲဖြစ်ဖြစ်ဘယ်လိုမှလုံခြုံမှုခံစားနိုင်မှာမဟုတ်ဘူးလုံခြုံမှုမရှိဘူးခံစားလို့ရှိရင်လည်းကျွန်တော်တို့ခုနလိုအရင်တော့ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေတိုက်ခိုက်မှုတွေကကျွန်တော်တို့အချိန်လေးထပ်ပြီးတော့ဖြစ်လာနိုင်တယ်။နောက်ထပ်ကြိမ်ထပ်ပြီးတော့လွတ်ရချွတ်ရထပ်ပြေးကြမှာပဲ။အဲဒီတော့ဇာယီသူ့အမိရိုက်တယ်လို့ပြန်ခေါ်လိုက်ပြန်ပြီးတော့တည်ငြိမ်အောင်မလုပ်နိုင်လို့ပြန်သွားလိုက်ဆိုရင်တိုင်းပြည်လည်းနာတယ်လို့နိုင်ငံတကာကအဲဒီပုံမှာဒီကိစ္စကြောင့်လူခွေရှုတော့ကနေဝေဖန်မှုတွေပို့ပြီးတော့များလာနိုင်တယ်။
ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စမှာရခိုင်ပြည်နယ်ထဲမှာအမှန်တကယ်နေထိုင်ခဲ့ဘူးတဲ့ဆိုတော့အထောက်အထားပြန်လည်စီစစ်မှုတွေပါဝင်နေပြီးထွက်ပြေးနေရသူတွေအနေနဲ့ဒီလိုအထောက်အထားတွေပြသနိုင်ဖို့ခက်ခဲနေတာကြောင့် ဒါဟာလက်တွေ့မကြဘူးလို့လူအခွင့်အရေးကောင်စီမှဝေဖန်ပြောဆိုနေကြတာပါဒီအချက်ပေါ်မှာဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့ပြန်ပါတယ
်အခုပြောလိုက်တဲ့ဟာမျိုးကလွန်ခဲ့တဲ့လပေါင်းများစွာနဲ့အထက်ထက်ကြားနေရတဲ့စကားတွေဖြစ်နေတယ်ပေါ့နော်အဲ့တော့ဒီမှာ criteria for eligibility ဆိုတာလဲအတိအလင်းလဲဖော်ပြထားပြီးပြီနှစ်နိုင်ငံလဲသဘောတူထားပြီးပြီဆိုတော့အဲ့ဒီဟာတွေကတကယ်တမ်းဆိုလို့ရှိရင်တော်တော်ကိုလွယ်လွယ်လေးပဲဖြစ်နေတယ်အပေါ်လို့
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်တွင်းကသတင်းတွေကိုအချိန်နဲ့မှန်အတိုင်းအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာနိုင်ငံတကာရဲ့ယုံကြည်မှုရမှာဖြစ်တယ်လို့ပြားပေးမှုတွေလည်းရောကြလာနိုင်တယ်လို့ဦးအောင်မျိုးမင်းကထောက်ပြပါတယ
်နိုင်ငံတကာကဝေဖန်မှုတွေဟာဒီဒီသတွင်မှာလူခွင့်ချိုးဖောက်မှုတွေဖြစ်နေတယ်ဒေတာခံပြည်သူတွေပေါ်မှာအကြမ်းဖက်မှုနဲ့ခွဲခြားပြနေမှုတွေနဲ့တပ်ဖြတ်မှုတွေဖြစ်နေတယ်ဆိုတဲ့အကြောင်းအရာကိုဝေဖန်တာဖြစ်ပါတယ်အဲ့တော့အဲ့ဒီဝေဖန်မှုကိုကျွန်တော်တို့အကောင်းဆုံးဖြေရှင်းနိုင်ရန်ကတော့မှန်ကန်သောသတင်းတွေရရှိနိုင်မှုနဲ့မှန်ကန်သောသတင်းတွေနဲ့ပြန်လည်ပြီးတော့တက်တည်ပြနိုင်မှုလိုအပ်ပါတယ
်ဂျနီဗာလူအခွင့်အရေးကောင်စီအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာသံအမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်နေတာတွေကိုရှင်းပြခဲ့သလိုအထောက်အထားအခိုင်အမာမရှိတဲ့ဆူဆဲချက်တွေကြောင့်အခြေအနေတွေပေါ်အမှန်တိုင်းသုံးသပ်နိုင်မှုခက်ခဲလိမ့်မယ်လို့သတိပေးတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကိုညာဝေအောင်ပါရှင်နေရဆွန့်ခွာထွက်ပြေးသူတွေကိုပြန်လည်လက်ခံစစ်ဆေးဖို့ဝန်ကြီးဌာန3ခုနဲ့ရခိုင်အစိုးရအဖွဲ့တို့ပူးပေါင်းပါဝင်တဲ့စစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေပြန်လာတဲ့အခါစစ်ဆေးလက်ခံဖို့အတွက်စစ်ဆေးရေးအဖွဲ့ဖွဲ့တာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။ဘယ်ဝန်ကြီးဌာနတွေပါဝင်ပြီးဘလို့ပူးပေါင်းဆောင်ရွက်မလဲဆိုတာကို VOA သတင်းတော်ကိုကောင်းစင်ဟင်းကပြောပြပေးမှာပါရှင်။
အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြသူတွေကိုပြန်လည်စီစစ်လက်ခံတဲ့လုပ်ငန်းတွေအတွက်ဝင်ကြီးဌာန3ခုနဲ့ရခိုင်အစိုးရအဖွဲ့ပါဝင်တဲ့စီစစ်ရေးအဖွဲ့ကိုဖွဲ့လိုက်တာပါ။အဲ့ဒီအဖွဲ့တွေကတော့နိုင်ငံသားရေးဝင်ကြီးဌာန၊ပြည်ထရေးဝင်ကြီးဌာန၊အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာန၊ရခိုင်ပြည်နယ်အစိုးရအဖွဲ့တွေပဲဖြစ်ပါလေ။တက်ဆိုင်ရာဌာနတစ်ခုကြီးစီလိုက်ပြီးတာဝန်ယူစီစစ်ဆောင်ရွက်သွားမှာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုအခုလိုပြောပါတယ
်။ပြည်နယ်အစိုးရရဲ့ဒီမှာဟိုပြည်နယ်အစိုးရကိုယ်စားလှယ်အဓိကတော့ဒီလဝကပေါ့လဝကရေးဒီပြည်မှာနောက်ခါနောက်ဒီနေကြဆောင်ရေးအဲ့ဒါရေးဒီဖွဲ့ရောက်ကြအဓိကတော့ဒီပြည်မှာဒီကလက်ခံမှာနိုင်ငံကြီးဝင်ကြီးဌာနနဲ့ပူးပေါင်းလဲဆိုတော့နိုင်ငံကြီးဝင်ကြီးဌာနကတော့ခုနကပြောတဲ့သူတင်ချက်လက်တွေကိုပေးပြီးတော့ဖြည့်တာလို့တပတ်နိုင်ငံနဲ့သူဆက်ဆံပြီးတော့လောက်တာပိုင်းရတော့
ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေဟာဩဂတ်လ25ရက်နေ့နောက်ပိုင်းထွက်သွားကြသူတွေဖြစ်တယ်ဆိုတာကိုစစ်ဆေးဖို့အခုလိုဝင်ကြီးဌာန3ခုနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ပါဝင်တဲ့စစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ဦးတင်မောင်ဆွေကပြောပါတယ်။ဒီ
ကရေကကျွန်တော်တို့ကပြန်လည်လက်ခံတဲ့ဟာတွေကို1992 93မှာလုပ်ခဲ့တဲ့ဒီပုံစံတိုင်းပဲအခြေခံပြီးတော့ကျွန်တော်လက်ခံလက်ခံတဲ့ကမှာအဲ့ဒီမှာပါဝင်တဲ့ချက်တရတော့ဒီမိနေရမှာနေထိုင်တဲ့သူတွေပြရမယ်အထောက်အကူပြန်လည်လက်ခံတဲ့ခါမှာလေပြောတဲ့ဒီဩဂတ်လ25ရက်နေ့စိုက်ခိုင်းမှုဖြစ်စဉ်ကြောင့်ထောက်ခွာသွားတဲ့လူတွေလည်းပြရမယ်အဲ့ဒါမတိုင်ခင်တော့လူတွေကိုလက်ခံမှာမဟုတ်ဘူးအဲ့ဒီချက်လက်နဲ့ပတ်သက်လို့စီစီရမှာပါကျွန်တော်တို
့အခုလိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေကိုလက်ခံတဲ့နေရာမှာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးကော်မတီ UEHRD ရဲ့ကုကဲမှုအောက်ကနေဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်အတွင်းကနေရဲဆွန့်ခွာကြတဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မာမူအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင့်ဆွေတို့ဒဝင်ဘာလကတနိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရေးထိုးခဲ့ကြတာပါလက်ရှိမှာတော့ပြန်လာခြင်းနဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့နိုင်ငံသားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုရှောက်လက်ပုံစံတွေပို့ထားပါဗျာသဘ
ောတူညီချက်မှာလည်းဒီဖြည့်စစ်ပြီးတော့လက်ခံမယ်ဆိုတာကိုသဘောတူသားပြီးဖြစ်ပါတယ်အဲ့တော့ဖြည့်စစ်ဖို့အတွက်ကိုကျွန်တော်ကသူတို့ရဲ့ကိုယ်ရေးဆက်လက်တွေနဲ့ပုံစံတွေရှိတာပေါ့ဒီပုံစံမျိုးကြိုတင်ပြီးတော့ပြည့်ရမှာဖြစ်ပါတယ်အဲ့တော့နိုင်ငံသားရေးဝန်ဌာနကတော့ဒါကိုတာဝန်ယူပြီးတော့ဒီကြိုပြီးတော့ဒါပို့ထားပေးပါတယ်ဒီဥစ္စာတွေကိုဟိုဒီလက်ပြောင်းဝင်လာမဲ့သူတွေကပြည့်ရမှာဖြစ်ပါတယ
်နိုင်ငံပြင်ပထွက်သွားသူတွေကိုလက်ခံဖို့အတွက်တောင်ပြိုလက်ဝဲနဲ့ငခုရိုက်ကြေးရွာတွေကလက်ခံရေးစကန်တွေမှာအဆောက်အဦတွေကိုစားလုပ်နေပါတယ်လာမယ့်သတင်းပတ်နှစ်ပတ်လောက်အတွင်းမှာတော့ဟိန္ဒူဘာသာဝင်တွေကိုစတင်လက်ခံသွားမယ်လို့ပြောပါတယ်တစ်ချိန်တည်းမှာပဲစစ်တွေမျိုးက IDB စကန်တွေမှာခိုးလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးနှိပါးကိုနေရဲမောင်တော့ခရိုင်ဘက်ကိုတက်ဆိုင်ရန်က ပြန်ပို့နိုင်ခဲ့ပြီလို့အစိုးရတုတ်တင်းစာတွေထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းစံဟိမရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားသူတွေနေရပြန်နိုင်ရေးနှစ်နိုင်ငံတာဝန်ရှိသူတွေညှိနှိုင်းနေချိန်မှာပဲဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကုလသမဂ္ဂအကူအညီနဲ့အတူစတင်ကောက်ယူစုဆောင်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့ပူးပေါင်းပြီးအချက်လက်တွေစုဆောင်နေကြတာပါပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတယ်မဆုမကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်အခုရပိုင်းတွေမှာတော့ဘင်္ဂလားနယ်စပ်တခြားမှာရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့မိသားစုဥယေစရင်မူရင်းနေရစတဲ့အချက်လက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR တို့ပူးပေါင်းပြီးစရင်တွေကောက်ခံနေတယ်လို့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကပြောပါတယ်မိသားစုလိုက်မှတ်တမ်းတပ်ပုံရိုက်ပြီးတော့ကြားမကလေးဥယေစရင်ကောက်ယူပါတယ်လို့မိသားစု၁၁ဦးနဲ့အတူဘင်္ဂလားဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့ကုတုပလောင်ဒုက္ခသည်စခန်းတွေမိုဟာမက်ရူဇီလို့ခေါ်တဲ့ဥမ္မောင်ပေါင်းကအချက်လက်ကောက်ခံနေတဲ့အခြေအနေကိုရှင်းပြပါတယ
်ကိုရောစီစဉ်နေတာဒီမှာကြီးတဲ့လူတွေကိုစီစဉ်နေတာကသူတို့က UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတာနဲ့နခုပွင့်တာတွေနခုသူတို့စဉ်တကူက UNHCR ပေါင်းနဲ့သူတို့ဒီမှာမိသားစုလိုက်တဲ့ပြည်တိုင်းတဲ့ပြည်တိုင်းပြီးတော့အဲ့ဒီလူတွေမိသားစုတွေမှာလူပဏာယလို့ရှိတယ်လေဗလန်ရောမမဆေဟိုလောက်တပနာရောအဲ့ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကဆုံးနေရကဒီအစင်နယ်ရီဂျစ်တာအဘူတီကောင်းနေတယ်သူတို့
ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇားကဘာလူခါလီဒုက္ခသည်စခန်းဘက်မှာလည်းမြမပြည်ပတ်ချံနေထိုင်ခဲ့တဲ့မူလနေရရင်းလိပ်စာမိသားစုလူဦးရေစရင်းတွေကို UNHCR နဲ့ဘင်္ဂလားတာဝန်ရှိတဲ့သူတွေဘက်ကအခုထက်ထိကောက်ခံစရင်းယူနေတော့မယ်လို့ဘာလူခါလီစခန်းနေဒုက္ခသည်ကိုမျိုးတန်ကပြောပါတယ
်ဘယ်လိုဆိုဒီမှာသူတို့လုံနေတာတော့အများကြီးပဲဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြီးတော့ကလတ်မကပ်ကနားရဒီမှာစီစီတင်လို့ရှိပါတယ်မီတာစားလိုက်စီစီစီတာတော့ကြီးပါတယ်ရေမီတာစုဝင်တဲ့နာမည်ပြီးတော့အသက်ပြီးတော့အဲမော်လာမေယာမြန်မာနိုင်ငံနဲ့တိုင်ကျတဲ့အဲ့လိုအဲ့လိုမျိုးပါလေအဲ့လိုမျိုးစီစီတာကြီးပါတယ်
ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာသွာလာရေးစီကံတင်ကျပ်ပြီးတော့တင်းချီတဲ့ဒုက္ခသည်တွေဟာအုပ်စုလိုက်နေထိုင်ကြရတဲ့အတွက်ရာသီဥတုဒဏ်နေရာထိုင်ခင်းကျပ်တဲမှုတွေနဲ့အတူကလေးငယ်တွေမှာလည်းရောဂါပိုးရခံစားနေရတာတွေရှိတဲ့အတွက်မိမိတို့ရဲ့နေရရင်းကိုပဲပြန်လိုပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေမိုဟာမက်ဇူဝစ်ကပြောပါတယ
်ဒီမှာအခက်ခဲရှိတာကနော်ဒီမှာလူတွေကကလေးတွေပါတယ်မှာရောဂါအများမျိုးဖြစ်နေပါတယ်အဲ့ဒီမှာရှိတဲ့လူတွေဘာလို့ကလေးမှာကလေးအကိုရောဂါအများမျိုးရှိတဲ့လူတွေကသားများတွေအဲ့ဒီမှာဘာလို့ကလေးရှိတယ်နောက်တစ်ခုရှိတယ်ဒါဆိုသင်ဟာလီတစ်ခုရှိတယ်ပွင့်တာတွေဒီမှာလူတွေကအများကြီးပဲဒီမှာနော်သမီးလေးတို့ကျွန်တော်မနေချင်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်ဒီမှာရှိတဲ့လူကသားများတွေအဲ့ဒါဆိုလို့ကျွန်တော်လမ်းကနေတော်လို့မရဘူးတချမ်းနေရာကိုပြန်လို့မရဘူးလူကခဲတယ်ဒီမှာအဲ့ဒါကြောင့်တော့ကျွန်တော်အကိုပြင်ချင်တယ်ကျွန်တော်နေရာကိုကျွန်တော်ကူမူလာနေရာကိုကူနေရာကိုကူအကိုပြင်ချင်တယ
်ဒါပေမဲ့လို့ဗမာပြည်ကိုပြန်လာကြမယ်မွတ်စလင်ဒုက္ခသည်တွေကိုသူတို့နေရရင်မပြန်ခင်အစိုးရကယ်ဆယ်ရေးစခန်းနေမှာနေရာချထားပေးပြီး NVC ကတ်လိုကတ်တွေကိုကင်ဆောင်ခိုင်းမဲ့အနေထားကိုတော့ဒုက္ခသည်တွေဘက်ကမလိုလားဘူးလို့လည်းဥမမောင်ကဆက်ပြောပါတယ
်အကိုကြည့်တာကျွန်တော်မူလာနေရာမှာပထမဆုံးနေရာချပေးရမှာအဲ့ဒီ gas station ဆိုပြီးတော့သူတို့ဆမလေးနေရာမှာဆိုပြီးတော့ပြောတာပဲကျွန်တော်ချရတယ်အဲ့ဒီတဲမှာရှိတဲ့လူတွေကို NVC တို့ဘာတော့ငွေဝင်သူတို့အပင်တော့ကွယ်မပြီးဘူးငါချကွယ်မပြီးဘူးအဲ့ဒီသူတို့လောကန်ကွယ်လည်းမပြီးဘူးမမဆူတော့ကပြောတာက NBC သူပြီးတော့သူတို့ကန်ဆိုရမယ်သူပြီးတော့ပညာတတ်ရရှိပါတယ်အဲ့ဒါကိုကျွန်တော်ကလူမခင်ကွယ်ပါတယ
်ဘာလူခါလီစခန်းနေဒုက္ခတဲ့ကိုမျိုးတန်ကလည်းဒုက္ခတဲ့စခန်းတွေနဲ့နေလာကြရတာဩဂုတ်လကလေးကဆိုရင်လာနေချီကြာမြင့်လာပြီဖြစ်လို့အမြန်ဆုံးပြန်လို့ပြီမဲ့ခိုင်မာတဲ့အာမကန်ကျန်းနဲ့လုံခြုံရေးတာဝန်ယူပေးဖို့လိုတယ်လို့ပြောပါတယ
်ကျွန်တော်ပြန်ဖို့ကြည့်ဆောင်ပါကျွန်တော်ကျွန်တော်မူလနေရာမှာကျွန်တော်ပြင်ချင်ပါတယ်ပြင်တော့ချင်ပါတယ်ကျွန်တော်မြန်မာပြည်ကိုလေပြင်တော့လို့ချင်းလို့ဆိုပြီးတော့အလို့တာကိုဆက်ဆင်နိုင်ပြီးတော့ကျွန်တော်ကအမေတန်ချက်ပြင်းနေစဉ်ကျွန်တော်ပြင်ဖို့အဆင်ပြေပါတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အင်းနီနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်း6သိန်းကျော်ထွက်ပြေးတိမ်းရှောင်နေကြပြီးအခုချိန်အထိလည်းအတုလိုက်ထွက်ခွာနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောတူညီချက်တွေအရဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိုလည်းစီစဉ်နေကြပြီဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲဒုတိယပိုင်း၌ရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ရမှာပါ။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
ဝင်ဝေကွန်ကောက်ခံရေးပြောင်းလဲနဲ့ပတ်သက်လို့ဥပဒေပြေးအောင်ပွဲတက်ကိုဆင်နွှဲလိုက်နိုင်တာကြောင့်ဒီသတင်းပတ်အစားဟာသမ္မတဒေါ်နယ်ထရန့်အတွက်ဗော်ကြွားစရာသတင်းပတ်ဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းရေကောက်ပွဲမှာရုရှားရဲ့စွပ်ဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုတော့ခုခံခြေပနေရဆဲဖြစ်ပါတယ်
။ The Tax Cuts and Jobs Act as amended is passed.
သမ္မတထွန်းရဲ့စီးပွားရေးအစီအစဉ်တွေရဲ့အခြေခံဝင်ဝေကွန်ကောက်ခံရေးပြောင်းလဲမဲ့ဥပဒေချမ်းကိုပြီးခဲ့တဲ့စနေနေ့မှာထည့်လွှတ်တော်ကတည်ပြုလိုက်ပါတယ်။ဒီလိုဒီမပြုခင်နိုင်ပိုင်းကပဲထရန့်သမ္မတမဖြစ်ခင်ရုရှားနဲ့ဆက်သွယ်ခဲ့တာအနေနဲ့ပတ်သက်လို့ FBI ကိုလိန်ညာခဲ့တဲ့အတွက်ပြစ်ရှိတဲ့အကြောင်းသမ္မတထရန့်ရဲ့မျိုးသားလုံခြုံရေးဆိုင်ရာဂျမ်ဘေးရရှိအောင်မိုက်ကယ်ဖလင်းကဝန်ခံလိုက်ပါတယ်ဒီမိုကရက်အလုပ်တော်မှအရန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် The Russians had just helped Donald Trump in the presidential election
Donald Trump ကိုသမ္မတဖြစ်လာအောင်ရုရှားကကူညီခဲ့ပါတယ်နောက်ချက်ချင်းဆိုသလိုရွေးကောက်ပွဲမှာဝင်ဆွတ်ဖတ်ခဲ့တဲ့အတွက်ရုရှားပေါ်သမ္မတဟောင်းအိုဘားမားကအရေးယူဒဏ်ခတ်ခဲ့ပါတယ်။သမ္မတထရန့်ရဲ့ထိတ်ဆုံးမိုက်လူတွေတဲက Flinch တို့လိုလူတွေကိုယ်တိုင်ကရုရှားကိုကျွန်တော်တို့မဲဆွယ်တာတွေကိုကူညီတဲ့အတွက်ခမားတို့ကိုအရေးယူတယ်။ဒါကိုအရေးတယူမတုံ့ပြန်ပါနဲ့ကျွန်တော်တို့ဘာသာကျွန်တော်တို့ကင်တွယ်သွားပါမယ်ဆိုပြီးလိန်ညာခဲ့တာပါ
။သမ္မတဒေါ်နယ်ထရန့်ရဲ့ရှေ့နေကတော့ Michael Flynn အပြစ်ရှိကြောင်းဝန်ခံတာကတခြားသူတွေနဲ့မပတ်သက်ပဲသူ့အတွက်ပဲသူဝန်ခံသွားတာလို့ပြောဆိုနေပါတယ်။ရုရှားနဲ့ပတ်သက်လို့သမ္မတထရန့်ရဲ့အဓိကဖြေရှင်းပြောဆိုချက်တွေပြောင်းလဲမသွားဘူးဆိုပြီးခြေပပြောဆိုနေတာပါသမ္မတထရန့်ကိုယ်တိုင်ကလည်းခုလိုပြောဆိုနေပါတယ
် What has been shown is no good
ဒီမှာပြနေတာကရုရှားနဲ့ပူးပေါင်းကြံစည်မှုမရှိဘူးဆိုတာပါလုံးဝပူးပေါင်းခဲ့တာမျိုးမရှိဘူးဆိုတာပြသတဲ့အတွက်ကျွန်တော်တို့တိတ်ကိုဝမ်းတာပါတယ
်အမျိုးသားလုံခြုံရေးဆိုင်ရာဂျမ်ဘေးရရှိအောင်မိုက်ကယ်ဖလင်းဟာသမ္မတထရန့်ရဲ့မဲဆွယ်ခွင့်ကာလနဲ့နောက်ပိုင်းတွေမှာအတွင်းစည်းမှာရှိနေခဲ့တဲ့သူပါအခုမေးရမယ်မေကွန်းကအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသမ္မတရဲ့အတွင်းစီမှာနေခဲ့တဲ့မိုက်ကယ်ဖလင်းကဘလို့သတင်းချက်လက်တွေပေးမလဲဆိုတာပါအမေရိကန်ရှေ့နေကျော်မိုက်ကယ်မူကဆေးကတော့ ABC ရုပ်သံကိုအခုလိုပြောပါလေ
A lot of the heavy breathing and a lot
ဖိလို့ရှားပြီးအကြီးကျယ်ရှောက်ခံမှန်းနေတာမျိုးတွေကလက်တွေ့မကျပါဘူးအပြစ်ရှိကြောင်းဝန်ခံလိုက်တဲ့ကိစ္စမှာနောက်ထပ်အချက်လက်တွေအများကြီးထပ်ထွက်လာမဲ့သဘောမျိုးတော့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်
ဒီမိုကရက်အလုပ်တော်မှအရန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါလေ
I do believe that he will
Flynn အပြစ်ရှိတာကဆိုးရတဲ့ကတခြားသူတွေလည်းကြံရပါဆိုတာမျိုးထွက်လာမယ်လို့ကျွန်တော်တော့ယုံပါတယ်အဆုံးစွန်မှာသမ္မတနဲ့ပါညှိလာမလားဒါတော့ကျွန်တော်သေချာမသိသေးပါဘူ
းရုရှားရေးစုံစမ်းမှုတွေဆက်လုပ်နေချိန်မှာသမ္မတထရန့်ကတော့ဥပဒေဖြစ်ဖို့ခြေတလှမ်းနှီးလာပြီဖြစ်တဲ့ဝင်ငွေကွန်လျှော့ချရေးကိစ္စကိုအောင်မြင်ဆက်ပြီးတော့စောနေပါလေ
။လူတွေကအခွန်တွေအများကြီးလျှော့ပြီးပေးရမယ်ဆိုတော့တိတ်ကိုပျော်ကြမှာပါ။ဒါကဒီတိုင်းပြည်မှာလိုအပ်နေတဲ့ကိစ္စပါ
။ဝင်ငွေခွင့်ကောက်ခံမှုပြောင်းလဲရေးကိစ္စမှာထဲလွတ်တော်နဲ့အောက်လွတ်တော်တည်ပြုလိုက်တဲ့ဥပဒေကြမ်းတွေတစ်ခုနဲ့တစ်ခုမတူသေးပါဘူး။ဒါကြောင့်လဲလွတ်တော်နဲ့ဆလုံးကသဘောတူတည်ပြုနိုင်မယ့်ဥပဒေတရက်ကို Republican အမတ်တွေညှိနှိုင်းရေးဆွဲရပါလိမ့်မယ်။ဒီအခွန်ကောက်ခံမှုပြောင်းလဲတဲ့ဥပဒေကြောင့်အမေရိကန်ရဲ့ဗန္ဒာယီအကောင်လာပြီးစီးပွားရေးတိုးတက်လာပါမယ်လို့ Republican ဘက်ကကြီးပေးထားပါလေ။ Democratic ဘက်ကတော့ဒီဥပဒေဟာချမ်းသာတဲ့အတိုင်းအဝိုင်းကိုပဲအကျိုးဖြစ်ထွန်းပြီးလူလက်တန်းစားတွေထိနာစေမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့အမျိုးသားချွေးမြီလက်ရှိတန်ပေါင်း $20 trillion ကနေထပ်တိုးဝယ်ဖြစ်သွားလိမ့်မယ်ဆိုပြီးကန့်ကွက်နေကြတာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုဆက်လက်ပြီးတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်။စီစဉ်တင်ဆက်သူကိုသားညုံနဲ့ထုတ်လုပ်သူမတ်စမွန်တို့တင်ဆက်ပေးသွားမှာပါရှင်။
င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တဏ္ဍာရေးခြေလှမ်းဖြစ်ပါတယ်ဒီအာနာယအန်ဒရီပါတီနဲ့တရုတ်ကွန်မြူနတီပါတီအကြားမှာပူပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေဟာပိုပြီးတော့တိုးမြင့်ဖို့ဆိုပြီးတော့နိုင်ငံတော်တမန်ပုပ်ကူဒေါ်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွေမှာတရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်အင်းဒီချင်းအာနာယပါတီနှစ်ခုကြားမှာဆက်ဆံရေးပိုပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စေမယ်လို့တော့မျှော်လင့်ရပါတယ်ကွန်မြူနစ်မဟုတ်တဲ့အင်းဒီချင်းနိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးစားလာတဲ့ဒီတရုတ်နိုင်ငံရဲ့တဏ္ဍာရေးခြေလှမ်းတွေနဲ့ပတ်သက်ပြီးတော့သရရှင်တွေဘယ်လိုထင်မြင်ယူဆပါလဲဒီကြောင့်ကိုအခုဒီအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်အဓိကပါဝင်ပင်တိုင်းဆွေးနွေးပေးတဲ့ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတူကတော့ကျွန်တော်တို့လီလိုက်ပေါ်ရောက်နေပါပြီဒါပြင်နောက်ကျွန်တော်ဒီအရင်ပြည်သူ့တော်ကုစလေဟောင်းဖြစ်တဲ့ရှမ်းပြည်နယ်ကဦးရထွန်းလိုက်ဖိတ်ခေါ်ထားပါတယ်နှစ်ခုလုံးနှစ်ဦးလုံးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ဗျာ
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပဲတရုတ်နိုင်ငံကတကယ်တမ်းပြောရင်ဒီကွန်မြူနစ်ပါတီမဟုတ်တဲ့အင်ဒီဂျင်းနိုင်ငံပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်ဖို့အတွက်သူတို့ကြိုးစားလာတယ်အရင်ကလည်းကြက်ခိုင်ပါတီနဲ့အာနာယပါတီနဲ့သူတို့ဆက်ဆံရေးတိုးမြှင့်တာတွေရှိပါတယ်အခုက NLD ပါတီနဲ့ပေါ့နော်ဒါပေမဲ့ချိန်ထဲမှာပဲတရုတ်နိုင်ငံရဲ့မူဝါဒရာသူတို့ကတောက်လျှောက်သူတို့ရဲ့ပြောနေတာကဒီတခြားနိုင်ငံပြည်တွင်းရဲ့ဝင်ဆွတ်ဖူးဆိုတဲ့ဟာလဲသူတို့မှရှိထားတဲ့အခါကျတော့ခုဒီတရုတ်နိုင်ငံရဲ့ခြေလှမ်းတန်တမာကြီးခြေလှမ်းနဲ့ပတ်သက်လို့ကိုရိုင်မျိုးသိဘလူများသုံးသပ်မိပါလဲခင်ဗျမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့အ
ဲကျွန်တော်မြင်ကတော့ဒီလက်ရှိပေါ့လေဒီသမရဦးထင်းကျော်နဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာပြည်ုပ်ပြည်သူသမရနိုင်ငံအနေနဲ့ပေါ့လေဒီမြန်မာနိုင်ငံရဲ့လက်တလောချုပ်တွဲနေရတဲ့စိန်ခေါ်မှုတွေအချက်အသေးတွေကိုအကြောင်းပြုပြီးတော့အဲနိုင်ငံရေးအရစီးပွားရေးအရပို့ပြီးတော့ဩဇာထူထောင်နိုင်ဖို့အတွက်ပေါ့လေပြင်ဆင်တဲ့ခြေလှမ်းလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်နောက်ပြီးတော့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြည်ုပ်ပြည်သူသမရနိုင်ငံခီးစဉ်ဟာဒီခြေလမ်းကိုပို့ပြီးတော့အားကောင်းမောင်းတန်ဖြစ်အောင်အဲဟိုဖြစ်စေခဲ့တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ2018ခုနှစ်အတွင်းမှာဒေါ်ဆန်းစုကြည်ဟာတရုတ်ပြည်သူ့သမ္မတနိုင်ငံကိုနှစ်ကြိမ်တိတိတွားရောက်ခဲ့တာဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံဆက်ဆံရေးကိုကြည့်မယ်ဆိုရင်နိုင်ငံအကြီးအကဲတစ်ယောက်ဟာတော့ဟိုတရုတ်ပြည်သူ့သမ္မတနိုင်ငံကိုတစ်နှစ်ထဲမှာနှစ်ကြိမ်တွားတယ်ဆိုတဲ့အထောက်အထားမျိုးကိုမတွေ့ရပါဘူး။အဲအဲ့ဒါကိုကြည့်ရင်ပဲကျွန်တော်တို့နိုင်ငံရေးအရာကိုစီးပွားရေးအရာကိုအင်မတန်မှအရေးကြီးတဲ့အခြေအနေတစ်ခုအတွက်တွားတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
။ဟုတ်ကဲ့တချိန်ထဲမှာပဲဒီတက်မတော်ကာဝေးဦးစီးချုပ်ဘူချုပ်ကြီးမင်းအွန်လိုင်းကလည်းဒေါန်ဆန်းစုကြည်ပဲတွားခင်လေးအားမှာတွားတယ်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့တာပြူတာတွေရှိတဲ့ခါကျတော့တရုတ်နိုင်ငံရဲ့ဒီမြန်မာခေါင်းဆောင်နေနဲ့ပတ်သက်လို့သူတို့ဒီချင်းကတ်တဲ့ပုံစံနဲ့ပတ်သက်လို့ရောကိုရံမျိုးသိမ်းဘယ်လိုမြင်ပါလဲခင်ဗျာ။
အဲကျွန်တော်ကတော့တရုတ်ပြည်သူ့သမ္မတနိုင်ငံအနေနဲ့ပေါ့လေမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာကျွန်တော်တို့အစိုးရချင်းဆက်ဆံရေးနောက်တက်မတော်ချင်းဆက်ဆံရေးနောက်ပါတီချင်းဆက်ဆံရေးဆိုတဲ့ဆက်ဆံရေးအလှော်ပုံစံ၃မျိုးနဲ့အထူးတွေ့ဆက်ဆံနေတယ်လို့မြင်ပါတယ်နောက်သမ္မတရှီကျင်းပင်လက်ထက်မှာသူတောက်လျှောက်ပေါ့လေပြောနေတဲ့ပြည်သူချင်းဆက်ဆံရေးအပိုင်းကိုလည်းပဲအဲလက်တလုံးအခြေအနေမှာတရုတ်ပြည်သူ့သမ္မတနိုင်ငံအနေနဲ့အဲမျက်နှာစာတိုးချဲ့လာတာကိုအတွေ့ရပါတယ်ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်အဲကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးတော့ပြည်သူချင်းဆက်ဆံရေးကတော့အထူးရောက်တဲ့လောက်မထူးရောက်သေးဘဲနဲ့အားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပြည်သူချင်းဆက်ဆံရေးတိုးချဲ့လာရဲဆိုတာဘယ်အခြေအနေတွေကိုပြောတာလဲခင်ဗျအ
ဲဥပမာအားဖြင့်ပေါ့လေပြည်သူချင်းဆက်ဆံရေးမှာဥပမာကျွန်တော်တို့အဲမြန်မာနိုင်ငံမှာရှိတဲ့သတင်းမီဒီယာတွေကိုတရုတ်ပြည်သူ့သမ္မတနိုင်ငံကိုဖိတ်ခေါ်တာတွေနောက်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကိုဖိတ်ခေါ်တာတွေနောက်ပြီးတော့ကျွန်တော်တို့ဟိုအာဏာရပါတီတွေကအောက်ခြေပါတီဝင်တွေကိုဖိတ်ခေါ်တာတွေနောက်တချို့အဲရမီရဖလို့ပြောနိုင်တယ်ပေါ့လေဒေသခံပြည်သူတွေကိုတရုတ်ပြည်သူ့တမန်နိုင်ငံကိုဖိတ်ခေါ်တာတွေအဲဒီလိုပုံစံမျိုးတွေကိုအဲလက်ရှိတရုတ်အစိုးရလက်ထက်မှာပုံစံသစ်နဲ့ပေါ့လေတိုးချက်လာတာတွေ့ရပါတယ်နောက်ပြီးတော့တရုတ်ပြည်သူ့တမန်နိုင်ငံကမြန်မာနိုင်ငံထဲမှာတော့ကျွန်တော်တို့ဟိုကျွန်တော်တို့ဘယ်လိုပြောမလဲလူမှုရေးလုပ်ငန်းတွေမှာအပူပေါင်းဆောင်ရွက်မှုတွေအမြင့်တင်လာတာကိုတွေ့ရပါတယ်။နောက်တရုတ်ကုမ္ပဏီတွေကလည်းဒီ CSR project တွေပေါ့လေဒါတွေကိုအဲထိထိရောက်ရောက်လှုပ်လာတဲ့အပိုင်းကိုလည်းတွေ့ရပါတယ်။အဲ့ဒါတွေဟာဟိုပြည်သူချင်းဆက်ဆံရေးရဲ့အပိုင်းအစတွေလို့ပြောနိုင်ပေမဲ့လို့တကယ်တမ်းပြောမယ်ဆိုရင်တော့ ကျေကျေပြင်းနဲ့ထိထိရောက်ရောက်ရှိတဲ့အပိုင်းမှာတော့အားနည်းချက်တွေရှိနေသေးပါ
ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းဒီလိုက်ပေါ်မှာခဏညီးပြပါကျွန်တော်နောက်ထပ်ပြန်ဆင်းနေမဲ့ဒီဘောဥယျထွန်းဖိတ်ခေါ်ကြပါလေဥယျထွန်းကြီးကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါတယ
်ဗျာ။ကဲဥယျထွန်းကြီးကျွန်တော်အတိအကတော့ဥယျထွန်းကဥယျထွန်းကလည်းတောက်လျှောက်တရုတ်နိုင်ငံနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့လူဖြစ်တဲ့ခါကျတော့အရင်တရုတ်နိုင်ငံကတော့အရင်အာဏာရပါတီတွေနဲ့လည်းဆက်ဆံရေးရှိပါတယ်။အခုဒီ NLD ပါတီနဲ့လည်းဆက်ဆံရေးတိုးမြင့်လာတဲ့အနေအထားပေါ့နော်။ထူးခြားခြားတရုတ်ဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ခုနောက်ပိုင်းမှာမူဝါဒပိုင်းဆိုင်ရာအပြောင်းအလဲတွေသိသာထင်ရှားတဲ့ပြောင်းလဲမျိုးတွေရောတွေ့ပါလားခင်ဗျ။
ကျွန်တော်အမြင်ကတော့အပြောင်းအလဲတွေရှိတယ်လို့ဟိုယူဆတယ်အဓိကအားဖြင့်တော့အရင်စစ်အစိုးရလက်ထက်မှာသူတို့ကအစိုးရချင်းဆက်ဆံရေးကိုပဲအဓိကထားတယ်။ကျွန်တော်တို့ဒီမှာကျွန်တော်နိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လို့ရှိရင်လည်းအစိုးရချင်းသဘောတူပြီးရင်ရပြီဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့လောက်ကင်ခဲ့တာတွေရှိတယ်။နောက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူး။အဲ့ဒါလိုရှိခဲ့တဲ့ဟာမှာဒီနေ့ဆုံးကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာသူတို့နိုင်ငံကနေပြီးတော့ဘာကြောင့်ဒီလိုဖြစ်ရတာလဲမြန်မာပြည်သူတွေကပြုတ်ပြီးပုံမှာဘလို့သဘောထားသလဲဆိုတာကိုလာရောက်လေ့လာတဲ့အဖွဲ့ရှိတယ်အထူးသဖြင့်တော့ UNAN တက္ကသိုလ်က Institute of Myanmar Studies ပေါ့နော်အဲ့ဒီအဖွဲ့ကိုလည်းသူတို့အဲ့ UNAN တက္ကသိုလ်မှာဖွဲ့စည်းလိုက်ပြီးတော့သူတို့ကြားကိုတောက်ချတာဝန်ပေးပြီးတော့လေ့လာခိုင်းတာပေါ့အဲ့ဒီခါမှာကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ရေးရှိကိုသူတို့၃၄ကောက်ရောက်ပါတယ်နောက်တဲ့အခါကျွန်တော်တို့ရှီအားနေပြီးတော့ထင်မြင်ချက်တွေကိုပုံမှန်လင်းလင်းသူတို့မေးတယ်။အဲ့ဒီမှာကျွန်တော်တို့ကလည်းဒီတိုင်းရင်းသားအထူးသဖြင့်တော့တိုင်းရင်းသားချွတ်တော်ကိုယ်စားလှယ်တွေကပြောပြတာပေါ့ပြောပြအကြံပေးတာပေါ့အဲ့ဒီမှာဘာပါလဲဆိုရင်ကျွန်တော်တို့ကဒီခင်ဗျားတို့ကဒီစစ်အုပ်စုနဲ့စစ်အစိုးရနဲ့ပဲအစိုးရချင်းဆက်ဆံရေးကိုလုပ်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေကိုပွင့်လင်းမြင်သာမှုမရှိဘဲနဲ့လုပ်သွားကြတယ်အဲ့တော့ပြဿနာတွေတက်လာတဲ့အခါကျတော့ပြည်သူလူထုရဲ့အမုန်းတရားတွေကအရင်စစ်အစိုးရကိုမုန်းတီးတဲ့အမုန်းတရားတွေကခင်ဗျားတို့ပြုတ်အစိုးရအပေါ်မှာလည်းကြောက်ရွံ့သွားတယ်ဒါတစ်ချက်ပြောတာရှိတယ်ကျွန်တော်တို့ဘက်ကနောက်တစ်ချက်ကဒီကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ဒီအစိုးရနဲ့ဖြစ်နေတဲ့ပြည်ပခန့်မှာတရုတ်ဘက်ကနေပြီးတော့ဒဏ်လူကြီးဖြစ်နေဝင်ပါပေးဖို့ဆိုပြီးတော့ကျွန်တော်တိုင်းရင်းသားကိုယ်စားလှယ်တွေတဲကအထူးသဖြင့်တော့ကျွန်တော်မှတ်မိတာအဲဒီတော့ရခိုင်ကိုယ်စားလှယ်တွေကအဲ့လိုပြောတာရှိတယ်။ဒါကျွန်တော်တို့ကြုတ်ပြီးသွားတဲ့အချိန်မှာလည်းပြောတယ်သူတို့ဗမာပြည်လာပြီးတော့လေ့လာတဲ့အချိန်မှာလည်းပြောတယ်ပေါ့နော်။အဲအဲ့ဒီနောက်ပိုင်းမှာဒီခုနဒီမြန်မာလေ့လာရေးတုတေသနဌာနကနေပြီးတော့ပမောက္ခလီချန်ရန်ကဒီစာရန်ဆောင်ထွက်တယ်။အဲ့ဒါ2015လောက်မှာဟိုကျွန်တော်ထင်တယ်အဲသူစာရန်ကိုအခုတလောကျွန်တော်ဗမာလိုဘာသာပြန်ပြီးတော့ The Voice မှာလည်းကျွန်တော်ရေးထားတာရှိဟိုဘာသာပြန်ပြီးထည့်ထားတာရှိပါတယ်အဲ့မှာဘာပါလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုပြုအစိုးရအနေနဲ့အဲ့လိုအစိုးရချင်းဆက်ဆံရေးဒါမကတော့ပဲနဲ့ပြည်သူချင်းဆက်ဆံရေးနောက်ဒီ NGO တွေအချင်းချင်းဆက်ဆံရေးနိုင်ငံရေးပါတီတွေအချင်းချင်းဆက်ဆံရေးအားလုံးနဲ့ဒီအပြန်အလှန်နားလည်မှုရှိအောင်ဆက်ဆံဖို့ဆိုတဲ့ဥစ္စာကိုသူကတိုက်တွန်းထားတာရှိတယ်နောက်တစ်ခုကအရင်တုန်းကတောက်လျှောက်ကျွန်တော်တို့အင်ဂျင်ချင်းနိုင်ငံအနေနဲ့ပတ်သက်လို့ရှိရင်မြန်မာစွာအတူရှင်တဲ့နေထိုင်ရေးမူ၅ချက်ကိုလိုက်နာပြီးတော့ပြည်တွင်းရေးကိုဝင်မဆက်ဘူးဆိုတဲ့ဟာကိုသူတို့အခုပြင်လိုက်တာကတော့တက်ကြွစွာဝင်ရောက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါကိုအခုဒီဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့ဒီရခိုင်ကိစ္စမှာလည်းသူတို့တလဲကြွကြွအကြံပေးတယ်အခုဟိုအဖက်လုံးကိုသူကတော့ဘာပဲဖြစ်ဖြစ်အပြုသဘောနဲ့ဒီပြည်လေအောင်ဆောင်ရွက်ပေးမယ်ဆိုတဲ့စိတ်ဓာတ်နဲ့ဝင်ပြီးတော့ဈာဝင်ဆောင်ရွက်ပေးနေရပေါ့ဒီကျွန်တော်တို့ဒီအရှိမြောက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်လို့ရှိရင်လည်း तू ကအဲ့ဒါကိုဆောင်ရွက်မယ်လို့ဒီကျွန်တော်တို့ဦးသိန်းစင်အစိုးရလက်ထက်ကလေးကပြောပြီးတော့အခုလက်တက်ကြွကြွပြောတယ်နောက်ဆုံးတော့အောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာဘယ်လောက်ထိပြောလဲဆိုရင်ဒီကိစ္စတွေမှာကျွန်တော်တို့ပြုတ်ပြီးအစိုးရကလည်းတာဝန်ရှိပါတယ်လို့သူဝန်ခံလိုက်တယ်အဲ့ဒါကကျွန်တော်အမြင်ရပြောမယ်ဆိုဘာကိုဆိုလိုချင်တာလဲဆိုရင်ဒီနယ်စပ်ကပြိပခတ်တွေရဲ့အစဟာသူတို့တရုတ်ပြည်ကနော်တရုတ်ပြည်ကစတင်ခဲ့တာဖြစ်တယ်ဆိုတာကိုဝန်ခံလိုက်တာပဲအဲ့တော့ဒါတွေငင်းချင်းတော့အောင်နော်ပြင်းချင်းတော့အောင်သူတို့မှာတာဝန်ရှိပါတယ်လို့ပြောချင်တာ
ဟုတ်ကဲ့
အဲ့တော့အပြောင်းလဲတွေကတော့အဲ့ဒါလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဥယျာထွန်းဒီလိုက်မှာခဏနေပြီးဘောခင်ဗျာကျွန်တော်တရရှင်တွေဖိတ်ခေါ်ကြပါတယ်သူတို့ဆွေးနွေးချင်တယ်ဆိုလို့ကိုမင်းမင်းအရင်ဆုံးဖိတ်ခေါ်ကြပါတယ်ကိုမင်းမင်းဦးရထွန်းရှိပါတယ်ဒေါက်တာရမျိုးသိန်းရှိပါတယ်ခင်ဗျဆွေးနွေးမြင်မြန်လို့ရပါတယ်
အဲဟုတ်ပြီဒါညို့
တို့ကဟိုပြောသွားတဲ့ဟာလေးပဲကျွန်တော်ဟိုဟာပါသဘောကျပါတယ
်ဟုတ်ကဲ့
ကိုဒေါက်တာရန်နဲ့ပြောပါလို့ပြောရပါနော်အဲ့တော့ကျွန်တော်ကဟိုမပြောခင်ကိုကျွန်တော်ကကျွန်တော်ကိုကျွန်တော်ရေမိတ်ဆက်ပေးနေကြကျွန်တော်ကမြန်မာတိုင်းသားဆစ
်ဟုတ်ကဲ့နက်ကတိုးတိုးတိုးတိုးလေးပြောပြပါခင်ဗျကျွန်တော်အချိန်အကန့်အသတ်လေးရှိလို့နော်ကိုပမင်ကျေးဇူးပါ
တိုးတိုးလေးပဲပြောရင်းမယ်နော
်ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ဟိုဟာဗျာဟိုဟိုနည်းနည်းလေးတို့ရုပ်ပြောမယ်ဆိုဦးနေဝင်လဲခံခဲ့ပြီးပြီဗျာဦးတန်းရွှေလည်းတရုတ်ကမှခံခဲ့ပြီးပြီဗျာဆိုအဲ့တော့အကြီးဒေါ်ဆန်းစုကြည်လည်းစက်ခံနဲ့လာလာကြီးကျွန်တော်တို့ကမြင်နေရဗျာဆိုတော့အကကြတော့ဟိုဒီတိုင်းရေရှည်တာသွားမယ်ဆိုတော့ဒီပြုတ်ကိုအောက်ကိုပြီးသွားမယ်ဆိုရင်တော့အဲကျွန်တော်ကပ်ပြက်ပြက်ပြက်ပြောလိုက်နေဗျာကျွန်တော်နိုင်ငံအများကြီးကြောက်ခဲကြွားတဲ့မလက္ခဏာရှိပါတချို့အရာတွေကကျွန်တော်လေလိုက်မှပြောလို့ရတဲ့ဟာရှိတယ်လေလိုက်မှပြောလို့မကောင်းတဲ့အရာတွေရှိရတယ်ဗျာ
ဟုတ်ကဲ့
ဆိုတော့အကကြတော့ဟိုဟိုကိုပြောတင်လာတော့ဒီအမေရိကန်ကိုသူတို့ဒီလိုစအားကြီးဟလာတဲ့အခါကြတော့ဟိုဟာသူအတူကိုကိုတန်းညူပဲဟိုအားလုံးကိုကျွန်တော်တို့ကဟိုဟိုအပလိုက်လုပ်လာမှာပေါ့ဗျာနှစ်ခုလုံးအသုံးချမှာပေါ့ဟိုတယောက်ကိုပဲဒုံကန်တက်ကလိုက်တဲ့အခါကြတော့အဲဆိုတော့ခုနကကျွန်တော်ပြောတယ်လို့ပဲပေါ့တော်တော်လေးကိုဟိုအမေရိကန်ကလည်းမကျေနပ်မှုတွေများတာပေါ့အဲ့တော့ကျွန်တော်တို့ကပြောချင်တာကဟိုဒေါ်ဆန်းစုကြည်တို့အနေနဲ့လက်ရှိကမ္ဘာ့အနေနဲ့တော့တချစ်တော်ရဲ့အောက်ကနားရမယ်ဗျကျွန်တော်အမေရိကန်ဟောနော်သူအမေရိကန်ကနေနားမနိုင်တော့ကျွန်တော်မှအခက်အခဲတွေအများကြီးဖြစ်သွားတယ်ဟုတ်ပေမဲ့ဒေါ်လာထွက်ကိုကျွန်တော်တို့အချင်းပြားပေါင်းရမယ်ဗျ။ဒီလူမျက်နှာကိုကြည့်ပြီးတော့အမေရိကန်ကိုအချင်းပြားကိုကျွန်တော်တို့ကအနည်းအားဖြင့်ပြောရင်အောက်ကဝင်တင်နေဝင်ရမယ်ဗျ။ဒါနိုင်ငံရေးပြည်ရခေါ်တာပေါ့ဗျာ။ဆိုတော့အဲ့လိုမျိုးလေဘုကျုပ်ပြောတယ်လို့ပေါ့ဗျာ။ဟောဟိုကျွန်တော်တို့ကဟိုကြုံရုပ်ရဲ့ဆိုတာဟိုဟိုတခင်လှုပ်ချင်လို့ကြုံလှုပ်တာဗျ။နော်။ဒီလူမျက်နှာကြည့်ပြီးအောက်ကျပြရမယ်အပိုင်းလေးကိုအများကြီးရှိတယ်ဗျ။ဟု
တ်ကဲ့
။အဲ့ဒီကကျွန်တော်တို့ဒါပြောရင်တော့ရှိသေးတယ်။
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။ကိုမင်းမင်းကျေးဇူးပါဟုတ်ကဲ့ကျွန်တော်တို့ကအချင်းကတည်းကရှိနောက်တူကျွန်တော်ဖိတ်ခေါ်ချင်ပါလေထိုင်းနိုင်ငံကပါလေကိုတိလည်းမူတူတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့တော့ဒီတဲ့ကိုနော်ချင်းကတာတော့ကျွန်တော်လုံးဝသဘောမကျပါဘူးခင်ဗျာ။ဘာဖြစ်လို့ဆိုတော့တဲ့ကကျွန်တော်မြန်မာပြည်ကိုနော်တော့ပြည်ရင်တဲ့အဖွဲ့အစည်းနိုင်ငံဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်နော်ကျွန်တော်နိုင်ငံမှာတော့နှစ်ပေါင်းများစွာနော်တန်တတတွေသူထုတ်ယူသွားတာတဲ့ကပဲဖြစ်တယ်ပါတယ်အားလုံးပေါ့ဗျာ။အဲ့ဒါကိစ္စပြီးတော့နောက်အခုသူရွှေတွေပါတူးတာလည်းသူကျွန်တော်မြန်မာပြည်အများကြီးတက်စီးတယ်အများကြီးရှိပါတယ်ခင်ဗျာ။အဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့လည်းတရုတ်ချင်းကချင်းအဖြစ်ကျွန်တော်မြန်မာပြည်အားနော်တရုတ်ရဲ့ကျွန်းကျုံဘွားနောက်ဆုံးရောက်သွားမယ်လို့ကျွန်တော်လည်းမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကိုတီးလည်းမူကျေးဇူးပါနောက်တူကျွန်တော်ဖိတ်ခေါ်ချင်ပါလေဒီခါလေကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးလို့ရပါတယ်
။ဟုတ်ကဲ့ဗျာကျွန်တော်ကတော့ဟိုတရုတ်နောက်ဆုံးပြောခဲ့တဲ့အခုလောက်တဲ့ human ချက်ပေါ့နော်တိအချက်ကတော့တို့ရဲ့ view ဟာပေါ့ယူဟာရဆိုလို့ရှိရင်တော့ကျွန်တော်တို့ကမှဒီရဘယ်လိုပဲဖြစ်ဖြစ်တရုတ်ရဲ့ဟို frame ထဲမှာရှိနေရပေါ့ဗျာရှိနေတဲ့အခါကျတော့တို့ရဲ့87ခုနှစ်မတိုင်ခင်ကတိုင်းပြည်ကိုတို့တရုတ်ပြည်ကို unity လုပ်တယ်နောက်ပိုင်းမှာစီးပွားရေးလုပ်တယ်စီးပွားရေးလုပ်ပြီးတဲ့အခါကျတော့အောင်မြင်တဲ့အခါကျတော့ပြင်းပြောရင်စီးပွားရေးခိုင်မာမှုအတွက်တို့ရဲ့ buffer ဆုံးမြန်မာနိုင်ငံကိုထည့်တယ်အဲ့တော့အနောက်အုပ်စုတို့ကတော့ဘယ်လိုပဲလာကြင်ပြီးရှိပြောမှသူတို့ကရှင်းပြောရင်စီရေးရမောင်းထုတ်ပြီးကြီးဗျာစီးပွားရေးရခြေကုပ်ယူတယ်ဗျာအခုဒီပုံမှန်လင်းလင်းပြောရရင်ဗမာနိုင်ငံအပါဝင်ပေါ့နော်အဲ့တော့အနောက်အုပ်စုကမစင်မချင်းလှုပ်လို့ကျွန်တော်တို့ကပို့ပြီးတော့နှီးသွားတဲ့သဘောပဲရှိတယ်။နှီးပြီးသဘောသားတဲ့အခါကျတော့ကျွန်တော်တို့တိုက်တည်ဖြစ်စေမတိုက်တည်ဖြစ်စေတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့နမူနာကိုကျွန်တော်တို့အများဆုံးလိုက်ပြီးတော့ယူနိုင်မှသာလျှင်ကျွန်တော်တို့တိုင်းပြည်ဟာထပ်ပေါက်ရမယ်အသက်ရှင်မယ်အဲ့ဒါပဲ
ဟုတ်ကဲ့ပါခင်ဗျာကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးကြပါလေအရင်ဆုံးကျွန်တော်တီဘောဦးရဲ့ထွန်းကိုပဲစပေးကြပါလေအရင်ဆုံးခုနကကိုနေဦးလင်းကတော့သူကတော့ဘာဖြစ်ဖြစ်တိုးနဲ့တိုးရဲ့ဒီဖွံ့ဖြိုးမှုကိုအားကျနေမှုယူနမူနာယူတင်တယ်ပေါ့နော်ဒါပေမဲ့ရှေ့ကနှစ်ဦးဖြစ်တဲ့ကိုမင်းမင်းနဲ့ကိုတီးလည်မူတို့ကတော့တိုးနိုင်ငံကိုအားကိုးတာအကျိုးမရှိဘူးဆိုတဲ့အရင်တမိုင်းကြောင်းအခြေခံနေနဲ့ခြီးပြီးပြောသွားတယ်ဦးရဲ့ထွန်းဒီပေါ်မှာဘာများတုံ့ပြန်ဆွေးနွေးလို့ပါလေ
အဲ့တို့ဒီခုနကျွန်တော်ပြောတဲ့အထက်မှာအရိယာခုနဟိုမပြောလိုက်ရဘူးပေါ့ဟိုဒီပညာရှင်ဗမောက္ခလီချန်ရန်ကအဲ့ဒါကိုလည်းထောက်ပြသွားတယ်ကျွန်တော်ဟိုတရုတ်အစိုးရကဒီပိုက်လိုင်းတို့เนาะဟိုရေကာတာတို့မြေဆုံရေကာတာတို့သူတို့မြုပ်နှံလိုက်တဲ့ပမာဏအများများတယ်အဲမြန်မာနိုင်ငံမှာမြုပ်နှံတဲ့အထက်မှာအခုသူကနံပါတ်1ပေါ့ဗျာအဲရင်းမြုပ်နှံမှုပမာဏများတယ်ဆိုတော့အဲ့ဒီယင်းနှမြုံနံမှုတွေကကျွန်တော်တို့ပြည်သူလူထုရဲ့နေထိုင်မှုဘဝတွေစီးပွားရေးဘဝတွေကိုသက်ရောက်မှုသိမ့်မရှိဘူးပေါ့เนาะသိမ့်မရှိဘဲနဲ့ဒေသခံတွေနဲ့ဆန့်ကျင်ဘက်ဖြစ်ပြီးတော့ဟိုဒီအကျိုးသိမ့်မရှိဘူးပေါ့เนาะနှစ်နိုင်ငံအကျိုးဖြစ်ထွန်းဖို့အတွက်သိမ့်တက်တယ်မပြနိုင်ဘူးပေါ့အဲ့ဒါကိုသူထောက်ပြသွားတယ်ဒါကြောင့်မလို့နောက်ပိုင်းယင်းနှမြုံနံတဲ့ဟာတွေဟာဒီ ီ human resources ပေါ့လူလူလူဒါအရင်မြေဖွံ့ဖြိုးတိုးတက်ဖို့ ਨੇ ကျွန်တော်တို့ဒေသခံတွေရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အဲအဲ့လိုညှို့နှံမှုတွေကိုလုပ်တဲ့ ਨੇ လို့သူကထောက်ပြသွားတယ
်အဲ
့ဒီအတွက်သူတို့အခုအပြောင်းလဲတွေလုပ်နေတယ်လို့ကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမင်းမင်းမဲ့ပြန်ပြီးတော့မေးချင်ပါတယ်ခုနကဦးရထွန်းပြောသွားတာနဲ့ပတ်သက်လို့ကိုမင်းမင်းတို့ပြောသွားတဲ့ဒီအခြေအနေစိုးရိမ်ချက်တွေမှာတယောက်ကပြန်သုံးသက်တယ်အပြောင်းလဲချို့ရှိလာပြီလို့တော့ပြောပါတယ်ကိုမင်းဒီပေါ်မှာပြန်ပြောလို့ပါလဲ
အဲ့ကဒါမျိုးဟိုတယောက်ကဒီဟာတအားကောင်းနေကြအစီဝင်ပုံဝင်ထွက်တယ်လေဟိုပြည့်ရဲ့တအားကောင်းနေကြအဲ့တော့တန်သူကအောက်ကဝင်လို့ရတဲ့အရာကိုသူကစွန့်ဝင်လိုက်တဲ့အနေထားကြီးရှိတယ်ပေါ့ဗျာသူကသူ့မှာဒီဟိုအောက်ကပြရဖို့လည်းမကြောက်ဝင်းသနာဒီသူ့မှာဒီဟာကြီးရှိတယ်ကြဒီဒီဟာကြီးကသူ့မှာဒီဟိုပြောမယ်ဆိုရင်ကျွန်တော်ခက်ပြက်ပြောမယ်ဆိုတော့ဒေါ်စန်းစုကြည်ကကိုသူဆက်ထုတ်လိုက်ရတယ်ဗျာနော်သူတို့ကြီးကပြောမယ်ဆိုကျွန်တော်ပြောတာပါကသူတို့ကြီးကအရင်အားနေတဲ့ဒီအားနေတတ်တဲ့အကျင့်ရှိတယ်ဗျာအဲ့ပေါ်မှာသူကဒီအားနဲ့ပြီးကောင်းကောင်းကြည့်ရတာရှင်စိုးရရဲ့သူကပြောလို့ဟိုမြေလောက်ကပြီးတိုက်ပေါက်လို့ရတယ်ဆိုတော့ဒီဟိုစနစ်တိုင်ကိုကောင်းကောင်းကြည့်တဲ့အခါကျတော့ကျွန်တော်ကအဲ့ပေါ်မှာအရင်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုမင်းကျေးဇူးပါကျွန်တော်ပင်နယ်ဆွနီးတဲ့ဒေါက်တာရံမျိုးသိန်းကိုပြန်ဖိတ်ခေါ်ချင်ပါတယ်ခုနကသရော့ရှင်နီဆွနီးရဲ့ထဲမှာဒီစီးပွားရေးဩဇာရဒီမြန်မာနိုင်ငံတရားစတာတွေကိုတရုတ်နိုင်ငံအရင်တော့ကယူခဲ့တဲ့တမိုင်းကြောင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မကြည်လည်တဲ့အနေအထားမျိုးပေါ့နော်ဒါကြောင့်မလို့တရုတ်နဲ့ဆက်ဆံရေးကမြန်မာတို့အကျိုးမရှိနိုင်ဘူးဆိုတဲ့ခါကူသူတို့ပြောသွားတယ်ဒေါက်တာရံမျိုးသိန်းကဘယ်လိုမြင်ပါလဲခင်ဗျာဘာများတုံ့ပြန်ဆွနီးလို့ပါလဲ
အဲကျွန်တော်မြင်တော့ဒီလွန်ခဲ့တဲ့အစိုးရအဆက်ဆက်မှာပေါ့လေဒီတော့ဒီတော့တမန်နိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေစီမံကိန်းတွေကကျွန်တော်တို့မြန်မာပြည်သူလူထုအများစုအပေါ်မှာပေါ့လေအဆိုးတက်ရောက်ခဲ့တဲ့အနေအထားတွေအများကြီးတွေ့ရပါတယ်အဲ့ဒီအတွက်ကြောင့်လည်းပဲပြည်သူအများစုကဒီတရုတ်စီမံကိန်းတွေဒီတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်မှာတန်လျရတွေအများကြီးပွားခဲ့တဲ့အနေအထားမျိုးတွေ့ရပါတယ်အဲ့တော့လက်ရှိအခြေအနေမှာတကယ်တရုတ်အစိုးရအနေနဲ့ပေါ့လေဒါတမန်ရှီကျင်းပင်ရဲ့ဟိုလမ်းညွှန်ချက်အရာပေါ့ဒေသခံပြည်သူတွေရဲ့သဘောတူညီချက်တွေတော့ဒေသခံပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုတွေဒီအပေါ်မှာဆန်းစစ်ပြီးတော့ကျွန်တော်တို့နိုင်ငံမှာလှုပ်ထားတဲ့လှုပ်လာမဲ့စီမံကိန်းတွေအပေါ်မှာစနစ်တကျဆန်းစစ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဥပမာကျွန်တော်တို့ဥပမာမြေဆုံစီမံကိန်းလိုမျိုးကိုဘယ်လိုမှဆက်ပြီးတော့လှုပ်ဖို့မဖြစ်နိုင်ဘူးလို့ကျွန်တော်လည်းမြင်ပါတယ်။နောက်ပြီးတော့လက်ရှိဥပမာလက်ဘရောင်းတောင်ကျင်းနီစီမံကိန်းလိုမျိုးကိုလည်းတရုတ်အနေနဲ့ဒါဟိုနိုင်ငံပြည်သူလူထုကျင်းဆက်ဆံရေးကိုရှေ့ရှုပြီးတော့ပေါ့လေဒါလက်ရှိမှုကောင်းတယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲ့ဒီအခြေအနေတွေရဲ့အလွန်မှာပေါ့လေ။လက်ရှိကျွန်တော်တို့အဆိုပြုထားတဲ့ရွှေလီမန္တလေးရန်ကုန်ကြောက်ဖြူဒီစီးပွားရေးဈေးငံလန်းကိုတော့တကယ်အဲ့ဒီဒေသခံပြည်သူလူထုမြန်မာပြည်သူလူထုတွေရဲ့စံနာသဘောထားနဲ့အညီပေါ့လေ။နော်ဟိုတန်းတူညီတူရှိတဲ့အနေအထားတစ်ခုကနေပြီးတော့ပေါ်ဆောင်နေဆိုရင်ပို့ပြီးတော့အကျိုးများနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
။ဟုတ်ကဲ့ခုနကတကူနေဦးလင်းဆွေးနွေးသွားတဲ့အထဲမှာတရုတ်နိုင်ငံကိုမြန်မာခေါင်းဆောင်ပိုင်းတွေကပို့ပြီးတော့ချင်းကက်လာတာကအမေရိကန်ပါဝင်နောက်နိုင်ငံတွေကနေပြီးတော့ပို့ပြီးတော့ပြပြခါခါလောက်လာလို့ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာကိုဒေါက်တာရေမျိုးသိန်းရောသဘောတူပါလား
အဲကျွန်တော်အမြင်ကတော့ပို့လीဒါကဟိုတစိမ့်တတိသားအနေနဲ့ဆိုရင်တော့အဲမှန်တယ်လို့ပြောလို့ရပါတယ်ဟိုအမေရိကန်ပါဝင်နောက်နိုင်ငံတွေကလက်ရှိပို့လीဖိအားပေးတာဒီကန့်တ်ချုပ်ချယ်တာဒီအပေါ်မှာအကြောင်းပြုပြီးမြန်မာအစိုးရကအတူဘက်ကိုရင်းသွားတယ်လို့ပြောမယ်ဆိုလည်းပြောလို့ရပါတယ်။အဲဒါမှမဟုတ်ကျွန်တော်တို့ကတစ်ခါကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအောင်မြင်မှုခီးပေါက်ဖို့ဆိုရင်ကျွန်တော်တို့ကအမေရိကန်အပါဝင်အနောက်အစုနိုင်ငံတွေရဲ့ထောက်ခံမှုပါလေပဲအင်မတန်မှအရေးကြီးပါတယ်။အဲ့ဒီအတွက်ကြောင့်မလို့လက်ရှိကျွန်တော်တို့မြန်မာနိုင်ငံအစိုးရလွှတ်တော်နဲ့တက်မတော်အနေနဲ့တော့ကျွန်တော်တို့နိုင်ငံလက်ရှိဟာတရုတ်နိုင်ငံဘက်ကမဖြစ်မနေရင်းနေရတဲ့အနေအထားကိုပြန်ပြီးတော့ balance လုပ်နိုင်ဖို့ပေါ့ပြန်ပြီးထိန်းချုပ်နိုင်ဖို့အတွက်အမေရိကန်ပါဝင်အနောက်အစုနိုင်ငံတွေနဲ့လည်းပဲကြေကြေပြန့်ပြန့်ထိတွေ့ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်နိုင်မှုကအရေးကြီးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးရဲထွန်းဒီဘုတ်ရဲထွန်းကိုမေးချင်ပါတယ်ခင်ဗျာကျွန်တော်အဓိကဒီတရုတ်ရဲ့ယင်းနှိမ့်နှံမှုနဲ့ပတ်သက်လို့ခုနကဆွေးနွေးသွားတဲ့တော်ရရှိနေတဲ့မှာဒီယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လို့မကြေလည်ရည်လည်းရှိတယ်။ဦးရဲထွန်းပြောတဲ့အချိန်မှာတရုတ်နိုင်ငံကဓာရီကူပြန်သုံးသပ်ပြီးတော့ပြင်ဆင်ဖို့စ조사နေရဆိုတော့အခုလူလူချင်းဆက်ဆံရေးလည်းသူတို့လုပ်နေပြီဆိုတော့ဒီယင်းနှိမ့်နှံမှုနဲ့ပတ်သက်လို့မြန်မာပြည်သူတွေကျင့်တဲ့လောက်တဲ့အတိုင်းအတာအထိသူတို့ဘယ်လောက်ထိပြင်ဆင်လာနိုင်ပါလဲခင်ဗျ။
အသေးစိတ်တွေတော့ဟိုကျွန်တော်တို့အစိုးရနဲ့သူတို့ဆွေးနွေးရလိမ့်မယ်လို့ထင်တယ်။အဲလောလောဆယ်ကျွန်တော်သိတာကတော့ဟိုနေဇတ်ဒေတာမှာပေါ့ကျွန်တော်တို့နိုင်ငံမှာယင်းနှိမ့်နှံမှုတွေလာမယ်ဆိုလို့ရှိရင်လက်စစ်တာအမလုံလောက်တာနဲ့အဲဒီမြေနေရာဈေးကြီးတာနဲ့စသဖြင့်အဲ့လိုဟာတွေလည်းရှိနေတဲ့အခါကျတော့လောလောဆယ်ကျွန်တော်ကြားလိုက်တာကနေဇတ်ဒေတာမှာ စီဝိုင်းဆုံးနေဒီခောက်မယ်ပေါ့နော်အဲကချင်ပြည်နယ်မှာတခုနောက်ရှမ်းပြည်နယ်မှာတခုထင်တယ်ဟုတ
်ကဲ့
အဲအဲ့ဒါလိုဟာမျိုးတွေဟွာဖြစ်ပြီးတော့အလုတ်ကင်ကျွန်တော်တို့နိုင်ငံသားတွေအလုတ်ကင်ရအောင်သူတို့ဖန်ပြီးပေးဖို့ဟိုပထမဆုံးဒီခြေလမ်းရှိပါတယ်အဲနောက်ကတော့ခုနပြောတဲ့ဒီကြောက်ဖြူစီဝိုင်းဆုံးတို့နောက်တစ်ခါကျွန်တော်တို့ဒီပြည်ုပ်မြန်မာဒီကြောက်ဖြူခွန်းမင်းအမြန်ယထာလန်းတို့အဲ့ဒီဟာတွေနဲ့ဆက်နွယ်ပြီးတော့ဟိုဟွာပေါ့နော်ဒီရန်ကုန်ဟိုပါမန္တလေးရန်ကုန်လမ်းတွေဖောက်ဖို့ကွာဒီတစ်ခေါက်ပြုတ်ခေါင်းဆောင်ပြောလိုက်တာကိုကြားလိုက်မိတယ်အဲ့ဒါကကျွန်တော်တတိထားလိုက်မိတာကဒေါန်ဆန်းစုကြည်ကိုနိုင်ကအရင်အခေါက်တွေတုန်းကအဲ့ဒါလိုမြန်မာနိုင်ငံထဲမှာဒီရမ်းမဆက်တွေနောက်ကျနေတဲ့နေရာတွေကိုလည်းဒီဟာဖြစ်ပေးဖို့အချင်းမြင့်ပေးဖို့ဆိုတာကိုဒီတောင်းဆိုဒါကျွန်တော်တရိပ်ထားလိုက်မိတယ
်ဟုတ်ကဲ့
ကျွန်တော်ရဲ့အကျိုးဆက်ပဲလို့ထင်ပါတယ်
ကျွန်တော်နောက်တဆုံးလေးတစ်ခုပြကြအချိန်ကလည်းတိတ်မရှိလို့လူမြန်မာလူတုကတော်တော်လေးလက်မခံနိုင်ဖြစ်နေတဲ့မြေဆုံကိစ္စနဲ့ပတ်သက်လို့တိရွက်ချီလမ်းဘလို့ရှိလဲခင်ဗျာကျွန်တော်တို့လည်းအချိန်လေးတူတူလေးပြောပြပ
ါကျွန်တော်ခံမှန်းချက်ကတော့တရုတ်ကတော့ဟိုဒီဘက်ကသဘောတူရင်ဆက်လုပ်ချင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒီဘက်မှာစဉ်းစားနေရတာကတော့တပ်ကိုစာချုပ်ပေါ့အဓိကစာချုပ်မှာဘယ်လိုတွေချုပ်ထားသလဲဒေါန်ဆန်းစုကြည်ကုရတိချပြမယ်ဆိုတာကိုချမပြသေးဘူးအဲ့ဒီဟာကိုပြင်ပြီးတော့များလက်ခံမလားပေါ့တခုခုတော့ဟိုထူးထူးခြားခြားဒီဟာနဲ့ပတ်သက်လို့ပြက်ကသားသားအဖြစ်တခုပေးဖို့တော့လိုလိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဒါမြန်မာဘက်ကပေါ့နော်တရုတ်ဘက်ကလူလာချက်ကကောသူတို့အနေနဲ့ဒီဟာကြီးကိုဖျက်ဖို့စဉ်းစားရှိနေပြီလားစီမံကိန်းကိုမြန်မာဘက်ကမလိုဘူးဆိုရင်
အဲဗမာဘက်ကသဘော
မတူဘူးဆိုရင
်လက်ခံသေးကျင်တဲ့သဘောဓာတ်မျိုးလို့ကျွန်တော်မြင်ပါတယ်သူတို့ကတော့လှုပ်ချင်တဲ့သဘောပေါ့နော်ဆက်လှုပ်ချင်တဲ့သဘောပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအချိန်လေးဆစ်သွားလို့ပါဒါအလီလိုက်မှာပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိမ့်တဲ့တီဘုတ်ဦးရဲ့ထွန်းနှစ်ဦးလုံးကျေးဇူးတင်ပါတယ်ကျွန်တော်တို့ရရှိနေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါအလီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြီးပါ
ကညာတရားလေးလိုက်ဆွေးနွေးခြင်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုဗုဒ္ဓဦးနေမနဲ့မှာလည်းပြန်ပြီးထုတ်လွှင့်ပေးပါတယ်ဗုဒ္ဓဦးနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နှစ်40 49 50နဲ့လှိုင်းလိုက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOE ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးဖို့လိုရင်တော့ VOE ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်ကူရောတရင်အချင်းချက်ကိုမှတင်ထိုက်ကြေညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြထန်းထားတဲ့ခီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးတွေမှာတရားရင်ဆိုင်နေရမှုအတွင်းကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုလို့ရှိရင်သမ္မတထရန့်အတွက်တော့အောင်ပွဲဖြစ်ပါတယ်။တရားရုံးချုပ်တရားသူကြီး9ဦးအနက်5ဦးကအစိုးရကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်။Voice of America American အသံ VOE အပါအဝင် American အစိုးရရန်ပုံငွေပေးတဲ့ American Media 6ခုကိုပြည်ပအစိုးရအတွက်အလုပ်လုပ်ပေးနေတဲ့အဖွဲ့အစည်းတွေအဖြစ်ရုရှားတရားရေးဝန်ကြီးဌာနကသတ်မှတ်လိုက်ပါတယ်။ရုရှားရဲ့အခုလောက်ရကြောင့်ဒီသတင်းမီဒီယာတွေရုရှားနိုင်ငံတွင်သတင်းရယူထားမှာခက်ခဲရှုပ်ထွေးသွားစေနိုင်ပါတယ်။ Radio Free Europe, Radio Liberty နဲ့သူနဲ့တွဲဖက်အဖွဲ့5ဖွဲ့ကိုပါရုရှားတရားရေးဝန်ကြီးဌာနကအဲ့ဒီအစည်းအဝေးမှာထည့်သွင်းသတ်မှတ်လိုက်တာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်အပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့မှာပြောဆိုပါတယ်။ဗိုလ်ချုပ်ကြီးဖလင်အတွက်ဆင်မကောင်းဖြစ်ရတယ်လို့လည်းအမေရိကန်သမ္မတထရန့်ကသတင်းတောက်တွေကိုပြောပါတယ်သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမစ္စတာဖလင်းကပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူနဲ့အမေရိကန်ဆိုင်ရာရုရှားသံမကြီးတို့ကြားအဆက်အသွယ်တွေနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလိမ်ညာခဲ့တဲ့အကြောင်းပြီးခဲ့တဲ့တောက်ချာနေ့ကဝန်ခံခဲ့တာပါ။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပေတင်းတပ်ဒုံးကြီးစမ်းသပ်မှုအစီအစဉ်နဲ့အပေါ်တင်မာမှုရောကြရေးဆောင်ရွက်နိုင်ဖို့ကုလသမဂ္ဂရဲ့အစ်မြင့်တာဝန်ရှိသူတို့မြောက်ကိုရီးယားကိုဆက်ရောက်သွားပြီးဖြစ်ပါတယ်ရှင်
။တရင်ချင်းချက်ကိုမှတင်ငင်ထိုက်ကြညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်ပေးတာဖြစ်ပါတယ်။ View American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်တို့ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ View မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.